Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မေလ9ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00ထိ VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးပါတယ်ရေဒီယိုကလည်းလိုက်ထုတ်မီတာ14 40နဲ့51လိုက်လက်မီတာ190ပြည့် VOA ရဲ့ website YouTube နဲ့ Facebook ဆောင်မြတ်တာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားပ
ါ Israel နဲ့ပြစ်ခတ်ရစေးအကြံပြုချက်ကိုလက်ခံလိုက်ပြီးလို့ Hamas ခေါင်းဆောင်ကပြောပါတယ်ကြည့်ကြည့်ကြီးစင်တဲ့ပြည်သူနိုင်ငံရောက်နေတဲ့တရုတ်သမ္မတဟာပြည်သူသမ္မတဥရောပကော်မရှင်အကြီးအကဲတွေနဲ့တွေ့ပြီးတော့ကုန်သွယ်ရေးကိစ္စရပ်တွေဆွေးနွေးပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားနေပြီးတော့ရမုံငွေချေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ
်အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေပြင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့စစ်ကောင်စီစစ်သားတွေကြောင့်နေကြောင်းကနေတိုက်ခိုက်ရတဲ့ပေါက်မြို့ထိုင်းကိုတရားမဝင်မြန်မာတွေဝင်ရောက်လာမှုအမေရိကမှာကျင်းပတဲ့ယဉ်ကျေးမှုပွဲတော်အကြောင်းတွေကိုလည်းကြည့်ရှုနားဆင်ရပါမယ်။ဒါ့အပြင်အမေရိကခြေဆိုင်မီဒီယာတွေအနေနဲ့ဝါရှင်တန်မှာသတင်းထောက်ထားရှိရေးအခြေအနေတွေကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်အစီအစဉ်မှာတော့မြန်မာနဲ့မီဒီယာလွတ်လပ်ခွင့်စကားဝိုင်းပိုင်းနဲ့စီးပွားရေးလူမှုရှုခင်း10မိနစ်သတင်းပြိုတွေကိုရှုစားနားဆင်ကြရမှာပါ။အခုတော့ထိတ်တန့်အောင်သတင်းတွေကိုနန်းလောင်ကတင်ပြပါအောင်မယ်။
အစ္စရေလနဲ့အပြစ်ခံရစရဲ့အကြံပြုချက်တွေကိုလက်ခံလိုက်ပြီလို့ဟာမတ်တို့ကပြောပါရယ်ကာတာဝန်ကြီးချုပ်နဲ့အီဂျစ်ထောက်လှမ်းရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုခြင်းအတွင်းဟာမတ်ခေါင်းဆောင်အစ္စမေလ်ဟာနီယာကအဲ့ဒီလိုပြောဆိုခဲ့တယ်လို့ဟာမတ်တို့ရဲ့တင်လာတဲ့ထုတ်ပြန်ချက်ထဲမှာပြောထားပါရယ်အပြစ်ခံရစပြီးတော့အပြန်အလှန်အနေနဲ့ဟာမတ်တို့လက်ထက်ကတစ္ဆက်ခံတွေလွတ်ပိနေအောင်အီဂျစ်နိုင်ငံကာရိုမြို့ကအပြစ်ရဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုပမ်းနေကြတာပါဟာမတ်တို့ဘက်ကဘယ်အချက်တွေကိုသဘောတူလိုက်တယ်လဲဆိုရဲမှတ်ချက်မျိုးအစ္စရေးဘက်ကအသေးစိတ်ထွက်မလာသေးပါဘူး။အီဂျစ်တို့ရဲ့ပျော်ပြောင်းတဲ့အကြံပြုချက်အမူအကျောင်းကိုဟာမတ်တို့သဘောတူလိုက်ပုံရတယ်လို့အစ္စရေးအရာရှိသူကရိုက်တာသတင်းကိုပြောပါရတယ်။အဲ့ဒီအထက်မှာအစ္စရေးဘက်ကလက်မခံနိုင်တဲ့အစွန်းရောက်ကောက်ချက်တွေပါနေတယ်လို့လည်းသူကပြောပါရတယ်။နာမည်မဖော်ပြလို့တဲ့အဲ့ဒီအရာရှိကအစ္စရေးဘက်ကသဘောတူညီမှုကိုလက်မခံပယ်ချလိုက်တဲ့ပုံစံမျိုးဖြစ်အောင်လို့ဟာမတ်တို့ဘက်ကလုံလိုက်ပုံရတယ်လို့လည်းပြောပါရတယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဟာမတ်တို့ရဲ့တုံ့ပြန်ချက်ကိုသုံးသပ်နေတယ်လို့ပြောပါရတယ်။ရာဖာမြို့ကိုဝင်တိုက်ဖို့ပြင်ဆင်နေတဲ့အစ္စရေးတပ်ကမြို့အရှေ့ပိုင်းကလူပေါင်း3000လောက်ခန်ယူနစ်အရက်ကလူသားချင်းစာနာမှုဆိုင်ရာတိုးချဲ့ area ဖက်ရွှေ့ပြောင်းတင်တယ်လို့ပြောဆိုလိုက်ပြီးတော့နိုင်ပိုင်းအကြံမှာပဲဟာမတ်တို့ရဲ့ပြောဆိုချက်ထွက်လာတာဖြစ်ပါတယ်ရာဖာမြို့ကိုအစ္စရေးတပ်တွေဝင်တိုက်ရင်အဲ့ဒီမှာခေလုံးနေတဲ့ထောင်ပေါင်းချီတဲ့ကလင်ငယ်တွေအာနီယဲဆိုရင်းနဲ့ကြုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကလင်ငယ်များရမုံငွေအဖွဲ့ UNICEF အကြီးအကဲကသတင်းလာနေမှတတိပေးလိုက်ပါတယ်ရာဖာမြို့ရဲကိုမြေပြင်ထိုးစစ်ဆင်နိုင်ခြင်းရှိတဲ့အတွက်တချို့အရက်ကပြည်သူတွေတိမ်းရှောင်ကြဖို့အစ္စရေးဘက်ကအမိန့်ထွက်လာပြီးတဲ့နောက် UNICEF ကအခုလိုကြေညာချက်ထုတ်ပြန်လာပါရာဖာဟာဂါဇာဒေသထဲကပြေးစရာမြေမရှိတော့တဲ့ကလေးတွေရဲ့မြို့ဖြစ်နေပါပြီလို့ UNICEF အမှုဆောင်ညွှန်ကြားရေးမှူး Catherine Russell ကပြောပါတယ်ရာဖာမြို့ထဲကကလေးတွေကိုအတင်အကျပ်နဲ့ပြောင်းခွင့်တာမျိုးမဖြစ်သင့်ပါဘူးသူတို့ခေလုံးနေကြတဲ့အဆောက်အုံတွေနဲ့အကူအညီတွေကိုကာကွယ်ပေးရပါမယ်ရာဖာမြို့ထဲကကလေးအများစုကထိခိုက်ဒဏ်ရာရပြီးတော့နေထိုင်မကောင်းဖြစ်နေသူတွေအဟာရချို့တဲ့ပြီးတော့ကြောက်စိတ်နဲ့နေနေရတဲ့သူတွေဒါမှမဟုတ်မတန်ဆွမ်းနေဖြစ်ကြပါတယ်လို့လည်း UNICEF ကပြောပါတယ်ဂါဇာဒေသတောင်ပိုင်းဘက်ကိုရွှေ့ပြောင်းကြအော်တိုဘာလကအမိန်ထုတ်ပြန်ပြီးတဲ့နောက်ပိုင်းရာဖာမြို့မှာခေလုံးနေတဲ့ပါလက်စတိုင်းနာသစ်သမားနှစ်တန်းလောက်ရှိပါတယ်။ချစ်ကြည်ရေးခရီးစဉ်နဲ့ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းပင်ဟာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဥရောပကော်မရှင်နာအကြီးအကဲဦးဆူလာဗန်ဒါလီယွန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဥရောပသမဂ္ဂနဲ့တရုတ်နိုင်ငံတို့ကြားမျှတတဲ့ကုန်သွယ်မှုရှိရေးအယုံဆိုင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်နဲ့ဥရောပကော်မရှင်နာမင်းကြီးဗန်ဒါလီယွန်တို့ကသမ္မတရှီရဲ့ခီးစဉ်မတိုင်ခင်မှာပဲအတည်ပြုဆိုထားကြတာပါတရုတ်နိုင်ငံကအလွန်အကျွံထုတ်လုပ်နေတဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေဥရောပစီကွတဲ့သရဟောဝင်နေတာကိုကောင်းဆောင်တဲ့ဥစလုံးကပြစ်တင်ပြောဆိုထားတာပါဥရောပရဲ့အထွေထွေနိုင်ငံရဲ့ဦးတီချက်နဲ့ဦးစားပေးကိစ္စရပ်တွေအရေးဆောင်ရွက်ပေးနေတဲ့ဥရောပကောင်စီရဲ့လက်ရှိအလဲကျဥက္ကဋ္ဌအဖြစ်ပြင်သစ်နိုင်ငံကလက်ရှိတာဝန်ယူထားတာပါမြတ်တာတဲ့ကုန်သွယ်ရေးဖြစ်ဖို့အပြင်စစ်မှန်တဲ့ကုန်သွယ်ရေးတိုးတက်မှုရအောင်လို့ဆောင်ရွက်ရမယ့်နေလမ်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတရှီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဥရောပကော်မရှင်နာအကြီးအကဲဦးဆူလာဗန်ဒါလီယွန်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါနှစ်ဦးနှစ်ဖက်တိုးတက်မှုရအောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်ချက်ရှိပေမဲ့လည်းဥရောပရဲ့စီးပွားရေးနဲ့လုံခြုံရေးကိုကာကွယ်ဖို့လှုပ်တင်တာတွေကတော့လှုပ်သွားမှာပါလို့လည်းသူကပြောပါတယ
်
VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံတွင်ပဋိပက္ခတွေအတွင်းကအရသာပြည်သူတွေအတွက်လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားနေပြီးတော့ရှမ်းမုံငွေကြေးလိုအပ်ချက်ကြောင့်ကူညီရေးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောပါတယ
်
မြန်မာနိုင်ငံတွင်ပဋိပက္ခအရှိန်တိုးမြင့်လာတဲ့အတွက်6လအတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရသူက50ရာခိုင်နှုန်းတိုးလာပြီးတော့အခုဆိုရင်တနင်္ဂနွေလုံးမှာအရသာ3သန်းကျော်အိုမဲ့အိမ်မဲ့ဖြစ်နေကြပါတယ်လို့ကုလအသွင်းရေးမှူးချုပ်ရုံးပြောခွင့်ရသူစတီဗင်ဒူဂျရစ်ကပြောဆိုသွားတာပါဒီအတွက်လိုအပ်နေသူတွေအတွက်အရေးတကြီးအကူအညီတွေကိုမြန်မာနိုင်ငံတွင်လူသားချင်းစာနာမှုအသိုက်အဝန်းကအကူအညီတွေပေးနေရမှာရန်မုံငွေမလုံလောက်မှုကြောင့်ကူညီရေးလုပ်ငန်းတွေအလွန်အမင်းထိခိုက်ရတယ်လို့ကုလပြောခွင့်ရသူကဆိုပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာကူညီမှုရန်မုံငွေ693သန်းပန်ကြားထားရမှာအခုချိန်ထိဆိုရင်တော့63သန်းရခိုင်နှုန်းအဖြစ်တော့600ခိုင်နှုန်းကိုပဲလက်ခံရရှိတယ်လို့လည်းကုလပြောခွင့်ရသူကပြောပါတယ်။လာမယ့်ကာလတွေမှာမုံတိုင်းရာသီရောက်လာပြီးမို့ကူညီကာကွယ်ရေးတွေပို့ပြီးတော့လိုအပ်လာမယ်လို့လည်းပြောပါတယ်။2023ခုနှစ်အတွင်းသတင်းလောကရဲ့အမြင့်ဆုံးပူလစ်ဇာဆုရသူစင်းကိုသတင်းလာနေကကြေညာခဲ့တာမှာလက်ဆောင်ပစ္စည်းတွေခီးစင်တွေနဲ့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကိုဘီလီယံနာသတိကြီးတွေဘလို့ချင်းကကြတယ်လဲဆိုတာဖော်ထုတ်ရေးသားခဲ့တဲ့နယူးယောက်အခြေစိုက် ProPublica သတင်းစာတိုက်ကသတင်းလောကရဲ့အမြင့်ဆုံးအများပြည်သူဝန်ဆောင်မှုဆိုင်ရာပူလစ်ဇာဆုချင်းမြင့်ခံရပါတယ်။ AP သတင်းဌာနကတော့လက်တင်အမေရိကတိုက်ကိုဖျက်ပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ကြတဲ့ကမ္ဘာသဝန်းကရွှေပြောင်းဝင်ရောက်သူတွေကိုကူထားတဲ့မတန်တပ်ပုံတွေအတွက်ပူလစ်ဇာဆုရပါတယ်2023ခုနှစ်အတွင်းဆောင်ရွက်ခဲ့တဲ့အခြားသတင်းလုပ်ငန်းအမျိုးအစားတွေအပြင်အနုပညာ၊ကဗျာ၊စာပေ၊ဂီတနဲ့ပြဆက်စားတဲ့အခြားစု15မျိုးအတွက်လည်းဆုရွေးချယ်ခံရသူစင်းကိုသတင်းလာနေမှာပဲပူလစ်ဇာဆုရွေးချယ်ရေးအဖွဲ့ကဆက်တိုက်ထုတ်ပြန်ခဲ့ပါတယ်။ပူလစ်ဇာဆုကိုသတင်းစာပုံနဲ့ထုတ်ဝေသူဂျိုးဆက်ပူလစ်ဇာကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့နယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကဒီကနေ့ထိဆက်ပြီးတော့စီမံခန့်ခွဲပေးနေတာဖြစ်ပါတယ်။အမေရိကန်နိုင်ငံတက္ကသပြည်နယ်မှာပြီးခဲ့တဲ့ရက်တွေအတွင်းမိုးတဲထန်ပြီးတော့မိုးတဲထန်ခဲ့တာကြောင့် Houston မြို့ area တို့ကရေကြီးပြီးတော့အိမ်ခေါင်းမိုးပေါ်ကလူတွေအပါအဝင်ရေပေကနေကယ်တင်ခဲ့ရသူများနဲ့ချီရှိပါတယ်။ Johnson County ထဲမှာကာဒီရေထဲကနေရုံးထွက်နိုင်တဲ့အတွက်အသက်၄နှစ်အရွယ်ကလေးတူရေထဲမျောပါသွားပြီးတော့သေဆုံးခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပြည်နယ်တောင်ပိုင်းမှာလက်ရှိတက်ခတ်နေတဲ့မုန်တိုင်းတွေအပြော်လာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပေမဲ့ရေတွေဆက်ပြီးတော့မြင့်တက်နေတဲ့အတွက်လမ်းတွေအိမ်တွေရင်မြုပ်ကုန်သလိုစာသင်ကျောင်းတွေလည်းပိတ်ထားရပါတယ်။မြေတွေဆက်ပြီးတော့တက်နေတဲ့အတွက်ဘီလို့ရတင်ရှာမှုတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားရပါတယ်။ပြည်ခဲ့တဲ့တစ်ပတ်အတွင်း Houston မြို့အရှေ့မြောက်ပိုင်းမှာမိုးရေချိန်23လက်မအထိမိုးရွာသွန်းခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကတင်းငွေနေမှာပြောပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံအလဲပိုင်းကတန်းနဲ့ချီတဲ့ပြည်သူတွေဟာလည်းလေဆင်နှမောင်းတွေလေပြင်းမုန်တိုင်းကြီးတွေ၊ဟာရီကိန်းအဆင့်လေပြင်းတိုက်ခတ်မှုတွေနဲ့ဘေ့စ်ဘောဘောလုံးအရွယ်လောက်ရှိတဲ့မိုးသီးတွေကြာမဲ့ပေးရှိနေတယ်လို့မိုးလေဝသပညာရှင်တွေကသတင်းလာနေပါပဲခန့်မှန်းပြောဆိုထားပါတယ်။
မနေ့ကနောက်ဆုံးရသတင်းတွေကိုနားအောင်ကြေညာပေးတာပါအခုဆက်လက်ပြီးသတင်းဆောင်မတွေကိုတင်ဆက်ပါတော့မယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကစစ်ကောင်စီတပ်သား80ကျော်ဟာအာရခတ်တပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုမနေ့ကထွက်ပြေးလာတယ်လို့ဘင်္ဂလားသတင်းဌာနတွေမှာဖော်ပြထားပါတယ်သူတို့တွေလက်ရှိအခြေအနေဘယ်လိုရှိနေပါလဲဒီသတင်းရန်ကုန်ကပေးဖို့လာတာကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
မြန်မာနေကြားဆောင်ရဲတပ်ဖွဲ့ဝင်80ကျော်ဟာမေလ5ရက်နေ့မနက်ကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်ခူးလုံလာတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက် New Age သတင်းဌာနကဖော်ပြပါတယ်။အရက်ခတ်တပ်တော် AA နဲ့ဖြစ်ပွားတဲ့တိုက်ပွဲအတွင်းကနေထွက်ပြေးခူးလုံလာတာဖြစ်တယ်လို့သတင်းတွေမှာဖော်ပြပေမဲ့ဘယ်စခန်းတွေကလဲဆိုတာတိတိကျကျဖော်ပြထားတာမရှိပါဘူး။မြန်မာတပ်ဖွဲ့ဝင်80ကျော်ဝင်ရောက်ခူးလုံလာတယ်ဆိုတာကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှုချုပ်မနူးခါပီယာကအတည်ပြုပြောဆိုထားတယ်လို့ဆိုပါတယ်။ လက်နက်ခဲယံတွေကိုင်းဆောင်လာတဲ့နေသားဆောင်ရဲတပ်ဖွဲ့ကအရာရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာဆက်လီနစင်းနဲ့နတ်မြစ်ကိုမနေ့10နာရီ15မိနစ်ဝန်းကျင်မှာဖျက်ကျော်လာပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေထံမှခိုလုံခွင့်တောင်းခံခဲ့တာလို့လည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်အတွင်းအေအေနဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးတာမေလပထမသတင်းပတ်မှာဒီနှစ်ကြိမ်ရှိပြီလို့ပြောပါတယ်။ပြီးခဲ့တဲ့မေလ3ရက်နဲ့4ရက်နေ့မှာလဲစစ်ကောင်စီတပ်သား40ကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံခဲ့ပါတယ်။ဒါကြောင့်မေလ5ရက်ထွက်ပြေးခိုလုံသူတွေနဲ့ပါပေါင်းရင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဒီသတင်းပတ်အတွင်းမှာတွင်140နီးပါးရှိသွားပါပြီ။ကောက်ဆက်ပဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တဦးကတော့ဒီလူတွေကိုဘယ်မှာထိမ့်သိမ်းထားလဲအတိအကျသိနိုင်ဖို့ခက်တယ်လို့ပြောပါတယ်။
အဲ့လိုချရမှာလို့အဲ့လိုချဖို့ရမှာမဟုတ်မမြရမှာကိုကဘာမှအကန့်ကြမ်းနေလို့ဒီတော့မောင်းတာလို့ပြောတာအဲ့တော့ဒါမဲ့ဒုက္ခကနမ်အနမဟုတ်တယ်လေဒါမဲ့သူတို့မှဆက်ကန်မှာကွန်ဆန်တော့တိုင်းမှာရှိမလားကွန်ဆန်ဆိုတာဒီမှာဟောရှိနေတက်မှာတန်လက်ကရင်ရှိမလားတန်ရှိမလားတန်လက်ကရင်အဲ့တော့ဒီမှာဒီမှာဟောကြားတယ်ဘူးအေးဒီမှာပါတယ်အဲ့ဒါကြားရတယ်မသိဘူးမှာမယ်စကောင်းကြစကားကြရတယ
်သူတို့ကဘယ်လိုဆက်လုပ်မလဲဆိုတာဘင်္ဂလားအနာပိုင်တွေဘက်ကမပြောသေးပါဘူးစစ်ကောင်စီကလည်းထုတ်ပြန်ထားတာမရှိသေးပါဘူးလက်ရှိဒီစစ်ကောင်စီတပ်သားတွေထားတဲ့နေရာကိုလုံခြုံရေးတင်းကျပ်ထားတယ်လို့လည်းဒုက္ခသည်တွေကပြောပါတယ်ဘင်္ဂလားဒေ့ရှ်သတင်းဌာနတချို့မှာစစ်ကောင်စီတပ်တွေထံကလက်နက်တွေသိမ်းယူထားတယ်လို့ဖော်ပြပေမဲ့မြင့်မြင့်တွေကတော့လက်နက်တွေတဲဆောင်လာတာသတိမထားမိဘူးလို့ပြောပါတယ်။ရခိုင်ပြည်နယ်တွင်စစ်ကောင်စီနဲ့အေအေတို့အကြတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီတပ်သားတွေရောနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေပါဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုမကြခဏဆိုသလိုထွက်ပြေးခိုလုံနေကြတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတဲဝင်ရောက်ခိုလုံလာသူတွေတဲက288ဦးကိုဘင်္ဂလားဒေ့ရှ်အစိုးရကစစ်ကောင်စီထံပြီးခဲ့တဲ့ AB25 ရဲ့နေမှာပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ်။ရခိုင်မှာအေအေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲပြင်းထန်ချိန်မှာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံလာတဲ့စစ်ကောင်စီတပ်သားနဲ့သူတို့မိသားစုဝင်610ကျော်ကိုဒီနှစ်ထဲမှာမြန်မာဘက်ကိုပြန်လည်ပို့ဆောင်ထားပြီးဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်ရှင
်။မတ်တင်ထိုက်တင်ပြခဲ့တာပါ။အခုတော့ပေါ့မြို့ကိုကြည့်ကြအောင်ခင်ဗျ။မကွေးတိုင်းပေါ့မြို့နယ်အထွေမှာစစ်ကောင်စီတပ်ကနှစ်ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်လို့စာသင်ကျောင်းပျက်စီးပြီးထိခိုက်ဒဏ်ရာရကြတယ်လို့သိရပါတယ်။နေကျောင်းကနောက်ထပ်တိုက်ခိုက်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။ဒီအကြောင်းသတင်းဖိပို့ချက်ကိုကိုသားညွန့်ဦးပြောပြမှာပါ
။မကွေးတိုင်းပေါ့မြို့နယ်ထဲမှာမေလ4ရက်နဲ့5ရက်နေ့တွေကစစ်ကောင်စီကလေကျောင်းတိုက်ခိုက်မှုလုပ်ခဲ့တယ်လို့ဒေသကာကွယ်ရေးအဖွဲ့တွေကပြောပါတယ်။မေလ5ရက်နေ့ညနေပိုင်းကတော့ပေါ့မြို့နယ်နဲ့ထီးတင်းမြို့ကြားကစစ်ကြီးတောင်ပေါ်ကိုလေကျောင်းကနေပြီးတော့၄ချိန်တိုက်ခိုက်ခဲ့လို့ဒီကကွေတပ်ဖွဲ့ဝင်တူဒဏ်ရရတယ်လို့ကကွေတပ်ဖွဲ့တာဝန်ရှိသူတူကပြောပါတယ
်1 2 3 4ပေါ့နော်အဲအဲ့ဒါငါးရက်နေပြေတာပေါ့နော်နေရာနှစ်ခုတူအချက်ဟိုကျန်းဖက်စစ်ကောင်စီတက်ကနေပြီးတော့တရားဥပဒေကလည်းကျန်းဖက်ကပြီးနေဒီကျင်းပေါ့နော်ဒီကျင်းဒါအဝတ်ချက်လေးပေါ့နော်တိုက်ခိုက်လို့လုပ်ခဲ့တယ်ပေါ့နော်ဘယ်လိုမရှိသေးနဲ့ဒါအောက်ပြေပြေတော့တက်တယ်လားပြေတယ်ပေါ့နော်အဲ့မှာတော့ကျွန်တော်ငားရနေကြတာဟိုဟာမှာတော့ကျွန်တော်ကတော့ခေါင်းရင်းဟိုတူထိခိုက်တယ်ရတယ်ပေါ့နော်ဒါဟိုအတေးစိတ်အခြေအနေရတော့ဒါကြောင့်ဒီကလေးဒီဖြစ်ဖြစ်အဆောင်ဆက်ဖြစ်ပါဘူးလား
မိလ4ရက်စနေနေ့ညပိုင်းကတော့ပေါ့မြို့နယ်တောင်ပိုင်းကနေရာ3ခုကိုစစ်ကောင်စီကဘုံကျဲတက်ခိုက်ခဲ့လို့စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတယ်လို့ပဲဒေသခံတချို့တရားရခဲ့တယ်လို့ဒေသခံကြီးရွာသားတဦးကပြောပါတယ်
ကျွန်တော်တို့ဒီကြောင်ရယ်ဒါပြီးတော့ဟွာပေါ့ဒီတော့တောင်ပြန်လာရယ်သိညီနောင်နဲ့သိညီနောင်ရယ်ကြားပြက်ကန်ရယ်ဖွဲ့ရတော့ရကြားရဲပေါ့၃နေရာတက်ခါမှုပြစ်ခတ်သွားတာပေါ့ဒီနေ့မှာဒီကြောင်ကစာစင်ညောင်းကိုပြစ်ခတ်မှုဖြစ်တာပေါ့စာစင်ညောင်းတစ်လုံးကျွန်တော်တို့ကျောင်းဆောင်ပေါ့ကျောင်းဆောင်1,000ပြစ်စီးတယ်ဒါပြီးတော့နေတစ်လုံးပြစ်စီးတယ်အဲ့ထက်မှကျတော့1,500လို့ယူဆရတာနှလုံးပေါ့ဗျာကျွန်တော်တို့ကျင်းကွက်ကိုရပါလောက်ရှိတာဟိုဒီကျင်းတပြိုင်နက်နှလုံးလုံးပြစ်ချပစ်ခဲ့တာဒီကောင်ကဘလောက်တော့ပြစ်ချတယ်ပြစ်ထမှုဖြစ်ပြီးတော့ကျွန်တော်ဒီနားမှာဆိုရင်ဒီအနံကြားတိုင်းကိုကျင်းနေပြီးပို့နေကြတော့လားကျိလာစားစားကိုဖြစ်နေကြတော့လား
ပေါမျိုးနယ်နဲ့နေချင်းထိစပ်နေတဲ့စောမျိုးနယ်ကြောက်ထုဒေသကမိရဲ့ရွာကိုလည်းမိလ9နှစ်ညစင်နိုင်ကျော်မှာစစ်ကောင်စီကနေပြီးတော့လေကြောင်းကနေဘုံကျဲတိုက်ခိုက်လို့အမျိုးသားတအူထိခိုက်ဒဏ်ရာရပြီးတော့နေတချို့ပျက်စီးသွားတယ်လို့သိရပါတယ်။မိလ6နှစ်မှာတော့ကြောက်ထုဒေသမှာရှိတဲ့စစ်ကောင်စီအမြောက်တပ်ကနေလက်နက်ကြီးတွေနဲ့ပစ်လို့နေရဲကြီးရွာကအမျိုးသားတအူနဲ့အမျိုးသမီးတအူထိခိုက်ဒဏ်ရာရတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။
ကိုသားညုံပြောပြခဲ့တာပါမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေကြောင့်ရောအမျိုးသားတွေပြည်ပအတွက်အလုပ်လုပ်ခွင့်ကိုမေလ10ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တဲ့အတွက်ပါထိုင်းနိုင်ငံကိုတရားမဝင်နှီးနဲ့ဝင်လာကြတာပိုပြီးများလာနေပါတယ်ထိုင်းမြန်မာနယ်စပ်တပ်ခင်မဲလမနဲ့ဖို့မြမြို့နယ်အတွက်မှာတောက်ကြနေ့ကစပြီးတရားမဝင်ဝင်လာတဲ့မြန်မာတရားကျော်ဖမ်းမိခဲ့ပါတယ် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်မှုထမ်းရမယ့်ဥပဒေကြောင့်ကိုအမျိုးသားတွေပြီးပထွက်ပြီးအလုံးလုံးခွင့်ကိုမေလ၁ရက်နေ့ကစပြီးယာယီပိတ်ပင်လိုက်တဲ့အတွက်ကြောင့်ပါထိုင်းနိုင်ငံတဲကိုတရားမဝင်တဲ့နီးနဲ့ဝင်ရောက်လာမှုတွေပိုများလာနေရမှာတော့ဒီအပိုင်းတွင်တက်ခရိုင်တဲကမြို့နယ်နှစ်ခုမှာတရားမဝင်မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒီမဲဆောက်ပတ်ဝန်းကျင်မှာအခေမဲဆောက်ပါဝင်ကျင်မှာတရားမဝင်နဲ့အဖြတ်ကျော်တဲ့မြန်မာတွေကိုထိုင်းလုံခြုံရေးအဖွဲ့တွေကဖမ်းမိတာတွေ့ရတယ်။ဒီမဲဆောက်မှုကျင်အဖွဲ့မဲမတ်ညွတ်တယ်ထဲမှာတရားမဝင်မြန်မာ40ဦးအမျိုးသား29ဦးနဲ့အမျိုးသမီး17ဦးဖမ်းခံရတယ်။တစ်ဆက်ထဲမှာပဲတပ်ဖွဲ့ရှိတယ်။တပ်ဖွဲ့ကတော့မဲဆောက်တောင်ပဲဖုတ်ဖရာမြို့နယ်ထဲမှာ55ယောက်အမျိုးသား33ယောက်နဲ့အမျိုးသမီး22ယောက်။နောက်ဘန်တက်တက်ခရိုင်ရဲ့ပင်မမြို့ဘန်တက်မှာ19ယောက်နဲ့လူပွဲစား2ယောက်အားလုံးပေါင်း134ယောက
်အခုဆိုရင်စစ်မှုမထမ်းလို့တဲ့လူငယ်တွေဟာအနည်းဆုံးထိုင်းနိုင်ငံနဲ့ပြည်ပနိုင်ငံတွေကိုနှီးအမျိုးမျိုးနဲ့ထွက်လာနေကြသလိုဒီလဇန်းကနေထုတ်ပြန်လိုက်တဲ့အမျိုးသားတွေပြည်ပထွက်ပြီးအလုံးလုံးခွင့်ကိုယာယီပိတ်လိုက်တဲ့ကန့်သက်ချက်ကြောင့်လဲအခုလိုမျိုးအစုလိုက်အပြုံလိုက်ထွက်ဖို့ကပိုပြီးတော့ဖြစ်လာရတယ်လို့လည်းပြောပါတယ
်အရွယ်ကောင်းတဲ့လူငယ်တွေအသက်18နဲ့အသက်ဆုံး35ကျော်လူငယ်တွေဟာစစ်မှုမထမ်းမလေရဆိုတဲ့ဥပဒေပြဌာန်းတာတစ်မျိုးရပိုင်းထဲမှာထုတ်ပြန်လိုက်တဲ့လူငယ်မြန်မာနိုင်ငံအမျိုးသားတွေပြည်ပထွက်ခွာခြင်းကိုလာပိုင်းပိတ်ပင်လေဆိုတဲ့ပိတ်ပင်ကတ်သက်ချက်တားမြစ်ချက်ကတစ်မျိုးကြောင့်တရားမဝင်နေစားဖြတ်ကျပြီးဝင်လာတာပေါ့လူတော်တော်များများကမြန်မာနိုင်ငံတရားဝင်အေဂျင်စီတွေနဲ့ပြည်ပထွက်ခွာကိုစရင်တင်စားကြပြီမလဲစရင်ကြမလာတာရဲ့ကျေဝင်အမှုစနစ်ကလည်းအနည်းဆုံး6လအနည်းဆုံးတာနိုင်တဲ့အနေအထားတွေကြောင့်စိတ်ချနိုင်တဲ့အခါကျတော့အဲ့ဒါလိုတရားမဝင်နေစားထက်ကြောကြတယ
်ထိုင်းနိုင်ငံထဲမှာ2024ခုနှစ်ဇန်နဝါရီလကုန်ထိတရားဝင်အထောက်အထားလုပ်ကြတဲ့ရွှေပြောင်းလူသမားစုစုပေါင်း34သိန်းကျော်ရှိပါတယ်ဒါကတော့မြန်မာအပါအဝင်နိုင်ငံပေါင်း4နိုင်ငံကအလုပ်သမားတွေဖြစ်ပါတယ်တရားဝင်မှတ်ပုံတင်ထားတဲ့မြန်မာအလုပ်သမားစုစုပေါင်းကတော့23သိန်းကျော်ရှိနေပါတယ်ဒီထဲမှာမှတ်ပုံတင်တာမြန်မာကအများဆုံးဖြစ်ပြီးအထောက်အထားမရှိတဲ့မြန်မာတွေတဲ့နှစ်တန်းကျော်လောက်ရှိမယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်နေသူတွေကခံမှန်းထားသလိုအခုထိလည်းအစုလိုက်အပြုံလိုက်တရားမဝင်ဝင်ရောက်လာနေကြဆဲဖြစ်ပါတယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိပ်တန်းရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင် VOA တဲ့တွင်တွေပေးတဲ့တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်အခုတော့အမေရိကန်မှာလုပ်တဲ့ယဉ်ကျေးမှုပွဲတော်တစ်ခုအကြောင်းဆက်ချင်ပါတယ်မြန်မာပါဝင်အာရှနဲ့ပစိဖိတ်ကျွန်းဒေသကဌာနေတိုင်းသားတွေရဲ့ UR Delhi အမွေအနှစ်ယဉ်ကျေးမှုပွဲတော်ကိုအမေရိကန်ပြည်ထောင်စု Virginia ပြည်နယ်မှာရှိတဲ့ George Mason Tech တို့မှတင်းကြွေညကကျင်းပပြုလုပ်ခဲ့ပါတယ်။အဲဒီပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ VOA ဖွဲ့သားကိုခမောင်စိုးမင်းကအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ခင်ဗျာအာရှဟာဝိုင်ရီနဲ့ပစိဖိတ်ကျွန်းနိုင်ငံတွေရဲ့ယဉ်ကျေးမှုအမွေအနှစ်ပွဲတော်ကိုကျွန်တော်နောက်ကမြင်နေရတဲ့ George Mason တက္ကသိုလ်ရဲ့အနုပညာခန်းမာထဲမှာပြုလုပ်တာဖြစ်ပါတယ်အဲ့ဒီကာပွဲ အမှုပညာပြပွဲတွေမပြုလုပ်ခင်မှာအာရှနဲ့ဟာဝိုင်ယီပစိဖိတ်ကျွန်းနိုင်ငံတွေရဲ့ဒီပြကန်းလေးတွေကိုလည်းရိုးရာယဉ်ကျေးမှုအမွေအနှစ်ပစ္စည်းလေးတွေခင်းချင်းပြသတာတွေ့ရပါတယ်အဲ့ဒီလိုပြကန်းတွေထဲမှာမမပြကန်းလေးတစ်ခုအနေနဲ့ပါဝင်ပါတယ်အဲ့ဒီနောက်ယဉ်ကျေးမှုအစီအစဉ်တွေကပြဖြောပြကြတဲ့အခါမှာအမေရိကန်ရောက်မြန်မာတိုင်းရင်းသားတွေရဲ့ရိုးရာတေးသချင်းကပြတီဆူဖြောပြမှုလည်းပါဝင်ပါတယ်အပြင်အာရှနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယ၊တိဘက်၊ဂျပန်၊ကိုရီးယားနဲ့အိုင်ဝမ်တို့ကရိုးရာယဉ်ကျေးမှုကပြချော်ပြမှုတွေကိုလည်းပြင်ဆင်သွားတာတွေ့ရပါတယ်အခုလိုအာရှရိုးရာယဉ်ကျေးမှုပြပွဲချော်ပြပွဲမှာပါဝင်ခဲ့ရတာနဲ့ပတ်သက်ပြီးတော့ဥဆောင်သူနှစ်ဦးကအခုလိုပြောပြပါတယ်
ကျမတို့အခုဒီပွဲကိုလာရောက်ပြီးတော့မှပါဝင်ဆင်နွှဲရတဲ့ယူရချက်အဓိကကတော့ကျမတို့ရဲ့ယဉ်ကျေးမှုကိုကျမတို့ရဲ့နိုင်ငံရခြားမှာရောက်ရှိနေတဲ့တခြားသောလူမျိုးတွေကလည်းသိရှိအောင်ရဲ့ပြီးတော့ကျမတို့နဲ့အိန္ဒိယတိုင်းပြည်တွေရဲ့ယဉ်ကျေးမှုတွေနဲ့လည်းဖလှယ်ရင်းနဲ့အဲဒီမှာလာပြီးတော့မှပါဝင်ဆင်နွှဲဖြစ်တာပါရှင
်ကျမတို့ရဲ့ဒီယဉ်ကျေးမှုကျမတို့နိုင်ငံကိုပို့ပြီးတော့သိသွားတာလဲဖြစ်တယ်ပေါ့နော်ဒါကြောင့်မလို့ကျမတို့ဒီမှာလာပြီးတော့ကျမတို့ရဲ့ရှင်ချင်းမှုကိုပူပေါင်းပါဝင်ခွင့်ရတယ်ပေါ့ရတာကိုလည်းကျမတို့ဂုဏ်ယူပါတယ
်အခုလိုအာရှရိုးရာရှင်ချင်းမှုနဲ့ဟာဝိုင်ယီနဲ့ပစိဖိတ်ကျွန်းနိုင်ငံတွေရဲ့ဌာနေတိုင်းရင်းသားတွေရဲ့ရှင်ချင်းမှုရိုးရာတွေကိုပလဲပြတ်သားဖြောပြကြတဲ့ပွဲမှာဗာဂျီးနီးယားပြည်နယ်မှာရှိတဲ့လူမျိုးစုံကပါဝင်တက်ရောက်ကြတာတွေ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတွင်ကဒေသဆိုင်ရာသတင်းဌာနတွေအတွက်မြို့တော်ဝါရှင်တန်အခြေစိုက်သတင်းယူတဲ့သတင်းတောက်အရေးအတွက်ယော့လာနေပါတယ်အခြေစိုက်သတင်းတောက်တွေယော့လာတာနဲ့အတူဒေသဆိုင်ရာရွေးကောက်ခါတာဝန်ရှိသူတွေတာဝန်ခံမှုတာဝန်ယူမှုရှိဖို့အတွက်ဒေသဆိုင်ရာသတင်းတောက်တွေကဆောင်ရွက်နိုင်စွာနဲ့ကြာလာတယ်လို့စီးအုပ်လှုပ်ရှားသူတွေကပြောကြပါတယ် VOA သတင်းတောက်တွေဖြစ်တဲ့ Christina Caicedo Spit နဲ့Liam Scott ရဲ့တရင်ဆောင်ပါကိုမတ်သိမ်းထိုက်ကပြောပြမှာပ
ါ Pennsylvania ပြည်နယ် Pittsburgh မြို့ထဲကမြေသုံးဆင်းကိုတံတားပေါင်း446ဆင်းနဲ့ဖြန့်ကျက်ဆက်သွယ်ထားတာပါ Pittsburgh Post Gazette ကတော့မြို့ကန်3သိန်းကျော်နဲ့တိုင်းရင်းပြည်ရဲ့နိုင်ငံရေးကိုဆက်သွယ်ပေးတဲ့တံတားတစ်စင်းဖြစ်ပါတယ်Pittsburgh Post Gazette က Jonathan
Salen ကပြည်သူတာဝန်ရှိသူတွေသူတို့ပြည်သူတွေအတွက်ဘာတွေလုပ်နေသလဲဆိုတာကိုပြောပြဖို့ကကျွန်တော်လုပ်ပ
ါ Washington ချင်းဆိုင်သတင်းတောက်ကတော့ Jonathan Salen ဖြစ်ပြီးဒီတာဝန်ကိုယူခဲ့တာနှစ်ပေါင်း40လောက်ရှိပါပြီသမတတွေရွေးကောက်ပွဲတွေလွှတ်တော်မူဝါဒနဲ့အရှုပ်တော်ပုံသတင်းအတော်များများသူရယူခဲ့ပါတယ်အခုအချိန်မှာတော့ပါတီဆွဲတွေရှိလာတဲ့ခေတ်သတင်းတွေအပေါ်မယုံကြည်မှုတိုးလာပြီးဒေသဆိုင်ရာသတင်းဌာနအများအပြားပိတ်ကြတာနဲ့အတူပဲမြို့တော်အခြေဆိုင်သတင်းထောက်တွေလည်းနှေးပါလာပါတယ်။အထက်လွှတ်တော်သတင်းမီဒီယာဆိုင်ရာဌာနရဲ့စီးရင်တွေအရလက်ရှိမှာပြည်내နှစ်ဒါဇင်လောက်ကပဲလွှတ်တော်သတင်းတွေရယူဖို့သတင်းထောက်တွေခန့်ထားပါတယ်။ဒေတာဆိုင်ရာသတင်းတွေမရှိတဲ့မရှိသလောက်နေတဲ့ဒေတာတွေအမေရိကန်မှာတိုးလာနေတယ်လို့အချက်လက်စစ်တမ်းတွေကဖော်ပြပါတယ်။ပင်ဆယ်ဗေးနီးယားနဲ့ဂျော်ဂျီယာတို့လိုပါတီဆွဲမရှိတဲ့ပြည်နယ်တွေမှာတော့ဒေတာဆိုင်ရာသတင်းထောက်တွေအတွက်တာဝန်ပိုကြီးပါတယ်။ဂျိုနာသန်ဆလင်လည်းအလုပ်များလာပါတယ်။ Going through
ရာနဲ့ချီတဲ့စာမျက်နှာတွေကနေဒေသဆိုင်ရာလွှတ်တော်အမတ်တွေနဲ့သူတို့တင်သွင်းတဲ့ဥပဒေကြမ်းတွေကိုကြည့်ရပါတယ
်။သူအဓိကအာရုံစိုက်တာကတော့ဒေသဆိုင်ရာရှုထောင့်ဖြစ်ပါတယ်။သူ့ရဲ့သတင်းပေးပို့ချက်တွေက Pittsburgh ကလုတ်ဖော်ကင်ဘက်တီအတွက်အထောက်အပံ့ဖြစ်ပါတယ်။City Hall သတင်းထောက် Halley Laura က
So we're collaborating on
ဥပမာပြောရရင်ဒီလွှတ်တော်အမတ်ကတော့စီမံကိန်းအတွက်ဒေါ်လာ5သန်းရထားပြီလို့ပြောလာရင်ကျမကဒီစီမံကိန်းကိုလောက်ကြမဲ့သူတွေစီကိုသွားပြီးဒီငွေကြေးနဲ့ပတ်သက်တဲ့အကြောင်းတွေကိုမေးတာမျိုးလိုကိစ္စတွေမှာကျမတို့ပူးပေါင်းပြီးတော့အလုပ်လုပ်တာပါ
သူကြီးပြင်းတဲ့အရမ်းမှာစီးပွားရေးလုပ်နေတဲ့ grade အတွက်တော့စိုင်းတွေပိတ်သိမ်းနေကြတာတွေအိမ်စင်းလုံးချီမြင့်မှုနောက်ချမ်းသာတဲ့လူမှုဝန်းကျင်အဖြစ်ပြောင်းလဲလာနေတာတွေကိုတွေ့မြင်နေရတာပါဒီကိစ္စတွေကိုဒေသဆိုင်ရာသတင်းတောက်တွေကတင်ပြချပါတယ်ဒေါ်ဆန်ကအခုလိုပြောပါတယ်
Well, I think local news is important.
ဒေသဆိုင်ရာသတင်းတွေကအရေးကြီးပါတယ်။
တရင်စိုးတွေတင်မဟုတ်ပဲအတိုင်းဝိုင်းတွင်အပြုသဘောဆောင်ဖြစ်တွန်းမှုတွေကိုလည်းတင်ပြတာကြောင့်ဖြစ်ပါတယ
်။ဆက်လက်ကတော့ Facebook မြို့ကန်တွေကိုသတင်းတွေဆက်ပြီးတင်ပြလိုပါတယ်
။ Somebody's got to tell them what's going on.
ဘာတွေဖြစ်နေလဲဆိုတာကိုသူတို့ကိုပြောပြရပါမယ်။သူတို့ယူလိုက်တဲ့လွှတ်တော်အမတ်တွေ Washington မှာမလုပ်နေကြလဲဆိုတာကိုတင်ပြရပါမယ်။ဒါကကျွန်တော်တို့လုပ်ပါ
။အခုရွေးကောက်ပွဲနှစ်အတွင်းမှာတော့ပွင့်လင်းမြင်သာမှုရှိရေးမိခွန်းတွေမေးဖို့နဲ့ဒေသအခက်အခဲတွေဖြေရှင်းပြီးရွေးကောက်ပွဲဂရိကဝတ်တွေကိုအသေးအချာလိုက်နာစီရေးအတွက်ဆက်လန့်တို့လို Washington အခြေစိုက်သတင်းတောက်တွေကအရေးကြီးတဲ့စောင့်ကြည့်သူတွေဖြစ်ပါတယ်ရှင
်။ဆက်လက်ပြီးစကားပြောဆက်အကြောင်းတင်ပြချင်ပါသေးတယ်။သုံးပတ်မြင်ပုံရိပ်သုံးပစ္စည်းတွေထုတ်လုပ်တဲ့ Netherlands အခြေစိုက် Holoconex Company ကလူကိုယ်တိုင်တွေ့ဆုံရတယ်လို့ဆက်သွယ်ပြောဆိုနိုင်တဲ့6ပေခွဲအမြင့်ရှိဉာဏ်ရည်ထုနည်းပညာ AI သုံးစကားပြောဆက်တက်တာပုံကလေးကို America Texas ပြည်နယ်ကတီထွင်ဖန်သည်သူတွေရဲ့ပွဲတော်မှာမိတ်ဆက်ပေးခဲ့ပါတယ်။ရွေးရည်သတင်းတော့ Diana Mitchell Austin ကသတင်းပေးပို့ထားတာကို Dr. Myo Tat ကပြောပြပေးမှာပါ
။ Jurian Sportra ဟာ Texas မှာကျင်းပတဲ့ South by Southwest ပွဲကိုကိုယ်တိုင်မလာနိုင်ပေမဲ့ဒီပွဲလာပရိသတ်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ကိုတော့မဆုံးရှုံးခဲ့ပါဘူး။သူဟာ Netherlands Throat Company ကနေ6ပေခွဲမြင့်3ပေမြင့် Hollow Box ကနေထုတ်လွှတ်တဲ့ပြည့်စက်လိုင်းတန်းကနေတဆင့်ပရိသတ်နဲ့တနေကုန်စကားပြောရုံနဲ့မကဘဲလက်ဆွဲနှုတ်ဆက်သလိုရင်းရင်းနှီးနှီးပြောဆိုဆက်ဆံနိုင်တာပါအခုလို Hollow Box မျိုးအသေးစားထုတ်ဖို့ရှိတဲ့အပြင်ဒီဆက်ကြောင့်လူတွေတယောက်နဲ့တယောက်ပိုးပြီးထိတွေ့ဆက်ဆံလာနိုင်စေမယ်လို့ပြောပါတယ်ပွဲတော်လာပရိသတ်တွေအတွက်လည်းအဖြူအောင်နောက်ခံနေရကိုဝင်ချစ်ပြီးဆက်ထဲကိုယ်တိုင်ဝင်ပြီးစကားပြောတဲ့ပုံနဲ့စမ်းကြည့်နိုင်အောင်လုပ်ပေးထားပါတယ်မြောက်အမေရိကဒေသတာဝန်ခံက Steve Starling မှာ
We can deliver a really great sense of engagement.
ဂျူဂျင်တီတွေ့ဆက်ဆံတဲ့တကယ်ခံစားချက်ရအောင်ကျွန်တော်တို့လုပ်ပေးနိုင်ပါတယ်။တယောက်နဲ့တယောက်မျက်နှာချင်းဆိုင်တွေ့နေရတဲ့အပြင်မျက်လုံးချင်းစုံပြီးစကားပြောနေရတဲ့အတိုင်းခံစားကြရလို့ပါ
။သူတို့ community ထုတ်ပစ္စည်းကိုသုံးဖက်မြင်ပုံရိပ် hologram လို့သူတို့ခေါ်ပေမဲ့တကယ်တော့သူတို့ရဲ့ 3D တက်တာက hardware ဟာ pixel 4000ပါ 4K ပုံရိပ်တွေကိုလင်းအား lumen 3000ခွဲသုံးပြီးအကွာအဝေးအတိတ်နဲ့ကိုလှော်လိုက်ပြန်နေအောင်လုပ်တာပါဒါကိုနမေရှယ်ကုမ္ပဏီတွေကသူတို့ထုတ်ကုန်တွေအတွက်သုံးနေပြီဖြစ်တဲ့အပြင်ဥရောပဟိုတယ်လုပ်ငန်းတွေမှာပါအဲ့ဂျိုကွန်ပျူတာဖန်သားပြင်တွေမှာခီးသွားဧည့်သည်တွေသုံးဖို့အတွက်လုပ်ပေးထားပါပြီ270 degree ကုမ္ပဏီအခြေခံ Rio Casper ကတော့သူ့ရဲ့အဖွဲ့သားတွေဟာဒီ Hollow Box နဲ့ဆက်သွယ်ပြီးသုံးနိုင်တဲ့ဤပညာတီထွင်နေတယ်လို့ပြောပါတယ်
An Artech enables
ကျွန်တော်တို့ရဲ့ဤပညာကထုတ်ကုန်ပစ္စည်းတွေကို Hollow Box နဲ့တွင်တွင်ကြဲကြဲသုံးနိုင်အောင်လုပ်ထားပါတယ်ဒီလိုအစည်းကြီးတဲ့ပစ္စည်းမျိုးဆိုလဲကိုယ်တိုင်အသေးစိတ်ကြည့်ရှုစစ်ဆေးနိုင်တာပါ
ဒီမျိုးသမီးကို Avatar ရုပ်ရှင်တွေကနဲ့တူအောင်ဖန်တီးသူက AI Avatar ကုမ္ပဏီကပါတောင်ကိုရီးယားသတင်းဌာနကသူ့ကိုသတင်းပညာသူဖြစ်နေသုံးနေတာဖြစ်ပြီးကုမ္ပဏီမန်နေဂျာ Siron Holly ကတော့သူ့ဘက်ကအခုတည်းပိုးပြီးမျှော်လင့်ချက်ထားတယ်လို့ပြောပါတယ်
We want to collaborate
AI သုံးပစ္စည်းလူသားတွေဘာတွေလုပ်နိုင်လဲဆိုတာပြဖို့ Hollow Connect နဲ့ပူးတွဲလုပ်လုပ်ချင်ပါတယ
် Hollow Connect ကုမ္ပဏီကလည်းသူတို့ပစ္စည်းတွေကိုဆေးရုံတွေကနေဒီနေ့ထဲမှာပဲမှာယူပြီး Luna တွေကိုကမ္ဘာတစ်လောကအထူးကူတွေနဲ့ဆက်သွယ်ပြီးကုသခွင့်ပြုလာဖို့ရှိတယ်လို့ပြောပါတယ
်မတိကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တင်းကိုတပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ရဲ့ကြားကတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်ကတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်။ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပါတော့မယ်။စီးပွားရေးအကြောင်းမပြောမီတင်းလွတ်လပ်ခွင့်စကားဝိုင်းကိုကြည့်ကြအောင်ပါ။မေလ3ရက်နေ့မှာကြောက်ခဲ့တဲ့နိုင်ငံတကာသတင်းလွှတ်လပ်ခွင့်နေမှာကမ္ဘာတချို့နိုင်ငံတွေကသတင်းလွှတ်လပ်ခွင့်ကိုဂုဏ်ပြုကျင်းပနေကြပေမဲ့မြန်မာနိုင်ငံမှာတော့မီဒီယာလောကဟာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်ခံရခြင်းလို့ဆိုရမှာဖြစ်ပါတယ်။ ဒီလိုအခြေအနေမှာမြန်မာမီဒီယာတွေဘလို့ကြမ်းကြမ်းခံရက်တည်နေကြပါသလဲရော်ရီသတင်းဌာနရဲ့ Editor ချုပ်ဦးအောင်စောမြစ်စမသတင်းဌာနအမှုဆောင် Editor ဦးစိန်ဝင်းတို့နဲ့ဦးကျော်စံတာဆွေးနွေးထားပါတယ
်နောက်တစ်ခုကအဲ့ဒီကျွန်တော်ကဦးစက်ကောင်စီနဲ့ဘာညာပြောနေတော့တိုင်းရင်လက်နက်ကိုင်အင်အားစုတွေတော်လိုင်းအင်အားစုတွေတချို့ကလည်းပဲမီဒီယာတွေအဲ့ဒါ rules and regulation တွေသတ်မှတ်ပြီးတော့တလောရုံးကပဲထုတ်ပြန်ကြေညာတယ်တွေးရပါတယ်အဲ့ဒါတချို့ကတော့တကူနဲ့ဝေဖန်ကြတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကောင်းတော့ပဲလို့မြင်ပါလဲခင်ဗျာဘာပြောလို့ပါလဲအကြည့်တော့
မကောင်းဘူးဒါကတော့ fault line school ပေါ်လာတာပေါ့နော်ဒါပေမဲ့ဒီတကူတော့ pick up လုပ်ပြီးတော့အားလုံးအသိကြုံပြီးပြောလို့မရဘူးပေါ့တကယ်တကယ်တော့စစ်ကောင်စီနဲ့စစ်တပ်ကတစ်ချိန်လုံးမီဒီယာမနီတူရီလုပ်ခဲ့တာအားလုံးကိုအကြမ်းဖက်ခဲ့တာဖန်ဆီးထောင်ချတက်ဖြစ်ခဲ့တာအစ်ကောင်စီပဲဖြစ်တယ်အဲ့တော့ဒီအရာလေးတစ်ခုဆွဲထုတ်ပြီးပြောမယ်ဆိုရင်ဟုတ်တယ်မလုံသိဘူးမလုံသိရတန်းရက်ပါလို့ပဲကျွန်တော်တို့ကပြောမှာအဲ့လိုမှမလုပ်ဘူးဆိုရင်တော့ဒီလူတွေလည်းကျွန်တော်တို့ကသူတို့ကောင်းကောင်းဝေဖန်ပြောဆိုမှာအခုလည်းဝေဖန်နေပြီဖြစ်ပါတယ်အဲ့တော့ဒီတိုင်းသားလက်နက်ကိုင်အုပ်စုတွေကလည်းအပြည့်အစုံမီဒီယာတွေဘူလီလုပ်ခဲ့တာရှိတယ်ဘူလီလုပ်နေစေဖြစ်တယ်အနိုင်ကျင့်တာရှိတယ်သူတို့ပြောကျင်တဲ့တင်မရေးခိုင်းရတယ်ရှိပါတယ်အခုအထိပဲသူတို့မျိုးပြောနေကြတာရှိပါဒါကြောင့်လဲတကယ်တိုင်းတိုင်းမီဒီယာလွတ်လပ်တဲ့တိုင်းတိုင်းမီဒီယာတွေကတိုင်းတိုင်းလက်နက်ကန်နဲ့အုပ်စိုးတဲ့နေရာတွေမှာမနေရဲပဲနဲ့ပြင်မှာထွက်ပြီးလောက်ရတယ်ရှိပါတယ်ဒါအမှန်တရားပါအဲ့တော့ဒီတိုင်းတိုင်းအုပ်စုတွေကသူတို့ပြောနေတဲ့သူတို့ရဲ့ခေါင်းစည်းတွေဖြစ်တဲ့ခေါင်းစည်းတွေဖြစ်တဲ့ဒီမိုကရေစီတို့ဖက်ဒရယ်တို့တကယ်လိုချင်တဲ့ဆိုရင်လည်းမီဒီယာဖရီးဒမ်ကိုတန်ဖိုးထားဖို့လေးစားဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ
်အဲ့ဒီစားနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလို့ပါလဲအဲ့ဒီတိုင်းတိုင်းအင်အားစုတချို့ကအဲ့လိုလှုပ်လာတာစစ်ကောင်စီလှုပ်တာကိုတော့ကျွန်တော်ကကန့်ကွက်တယ်ဆိုတော့သူတို့စစ်ကောင်စီကတော့သူတို့ရဲ့လှုပ်ရမှားနေတာကိုဖုံးကွယ်ဖို့ပေါ့လေအဓိကအဖြစ်အဲ့ဒါကိုကြိုးစားရဲဆိုပြီးတော့အတိတ်ပဲဖွင့်နိုင်တယ်အဲ့ဒီတော့တိုင်းရင်းသားအင်အားစုတချို့ကအဲ့လိုစကားပြောလာတယ်ဆိုတော့သူတို့ကျွန်တော်ဘယ်လိုဖန်ကြမလဲသူတို့ကလည်းဖုံးကွယ်ရမျှရှိနေလို့လားဆိုတာမေးဝန်းထုတ်ကြဖြစ်လာသလား
โอเคကျွန်တော်နှစ်ပိုင်းမြင်ပါတယ်တစ်ပိုင်းကတော့ security concerns ပေါ့เนาะဒီသက်ဆိုင်ရာဒေါ်လာရင်းနေမြေတွေဒေါ်လာရင်းအင်အားစုတွေရဲ့အဲသူတို့ရဲ့ security concern အဲ့ဒီအခါမှာဒေါ်လာရင်းနေပဲဆိုတာလဲကျွန်တော်တို့ကတကယ်တကယ်ကြတော့ဟို organize ဖြစ်လာတာမဟုတ်ဘူးအဝင်ထွက်တွေဆိုတာဖြစ်တဲ့အခါကျတော့သူတို့အနေနဲ့အဲဒီသတင်းသမားကို identify လုပ်ချင်တာအဲ့ဒါ is okay เนาะသူသတင်းသမားတွေအနေနဲ့ဒါမှတ်ပုံတင်ဟို register လုပ်ရမယ်ဆိုတဲ့ဟာကျွန်တော်လက်ခံပါတယ်တော်လည်းပဲတင်းကန်းကိုဝင်ရောက်ဆွတ်ဖက်တာတင်းကန်းကိုဟိုဒါပဲရေးဒါတော့မရေးနဲ့ဆိုတဲ့ဟာမျိုးဖြစ်တဲ့ဟာကတော့ဟို censorship လောက်တာ independence ကိုပြတ်ပြားစီတဲ့ဟာမလုတ်သင့်ဘူးအဲ့ဒီဟာကတော့ကျွန်တော်တို့ဟိုကန့်ကွက်ရမယ်အဲနောက်တင်းသမားဘက်ကလည်းလိုက်နာရမယ်ဟာတွေရှိတယ်ခုနကသူရဲ့ security concern ကိုဟိုသဘောတူရမယ်ဥပမာပေါ့ကျွန်တော်တို့ဟိုစစ်ဖြစ်တဲ့အခါကြရင်အဲတာမန်ချင်းနေနဲ့မတူတော့ဘူးအဲ့ဒီတော့ဟုတ်ပြီဒီတချို့ကဟာဒီဟိုဘလောက်ကြရဲဆိုတော့တစ်ဖက်ကဒီပဲဟာကိုပဲပြောတဲ့အခါကျရင်အဲ့ဒါကတစ်ဖက်မှာ moral ထိခိုက်စေတဲ့ဟာမျိုးတွေလာပြီးတော့ဖြစ်တော့ဟို conflict ကိုဟိုဖန်တီးပေးစေတာပေါ့အဲ့တော့ဟိုမူအားဖြင့်တော့ကျွန်တော်ကတော့ဟိုအသေးစိတ်နဲ့မူကိုပဲပြောချင်ပါတယ် engage လုပ်ပါသတင်းသမားတွေနဲ့တစ်ဖက်သက်ပဲ censorship မလုပ်ပါနဲ့
ဆိုတော့ကောင်းတော့လည်းပြောခဲ့ပါတယ်လွတ်လပ်မှုဆိုတဲ့နေရာမှာအဲ့ commercial ပေါ့လေ resources အားဖြင့်သူများကိုမိခိုရတာရှိတယ်ပေါ့ဥပမာပြည်ပမီဒီယာတွေဆိုရင်ဟာဒေါ်လာစားမီဒီယာတွေပါ냐ဆိုပြီးတော့အဲ့ resources options တွေဘာလို့မိခွေရတယ်ပတ်သက်ပြီးတော့ editorial decision ကိုသူတို့ဘယ်လောက်ထိ flow move ထားသလဲအဲ့ဒါကတချို့ media တွေမှာအဲ့လိုမျိုးတွေရှိသလားမြန်မာပြည်တွင်းမှာမြန်မာနိုင်ငံထဲလုပ်နေတဲ့ media တွေထဲမှာဆိုတော့
ခုနဦးချော်သန်သာမေးတာကတော့ကျွန်တော်နားလည်တာ dictate လုပ်တာပေါ့နော် editorial policy ကို dictate လုပ်သလားဆိုတော့မေးရလို့ကျွန်တော်နားလည်တယ်သူတို့လာပြီးတော့ဟိုလိုလုပ်ခွင့်မရှိအောင်ကျွန်တော်တို့ကတော့ fans တွေကာရတယ်ပြောတာတယ်ကျွန်တော်တို့ရဲ့guard တွေထားတာအဲ့ကျွန်တော်တို့ fans တွေပို့ပြီးတော့မြင်အောင်ကျွန်တော်တို့ high wall တွေကျွန်တော်တို့တိဆောက်ထားတာရှိပါတယ်အဲ့လိုနဲ့ပဲကျွန်တော်တို့ဖြတ်သန်းခဲ့ရပါတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုသိပါလိမ့်မယ်ကျွန်တော်တို့လူမျိုးတွေအဲပြည်ပကအဲပေးတဲ့ဖွဲ့စည်းတွေပြည်တွင်းကပေးတဲ့ဖွဲ့စည်းတွေဒေါ်လာတွေအကြောင်းကျွန်တော်တို့ကျွန်တော်ပြန်ပြီးတော့ပြောခဲ့ရတာတွေတိုက်ခိုက်လုပ်ခဲ့ရတယ်မှာ AR တွေကတော့ထိတ်ဆုံးပါပဲလို့ကျွန်တော်တို့ထင်ပါတယ်ကျွန်တော် compromise မလုပ်ပါဘူးကျွန်တော်ရေရောမခံပါဘူးအဲ့မဲ့အချိန်တစ်ခုပေါ့ကျွန်တော်မြင်ရတော့ဆောင်းမွေးစစ်နေတဲ့ကာလတစ်ခုပါပဲ ကျွန်တော်တို့အားလုံးဆောင်ပွဲထက်စစ်တယ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ကပြဿနာမရှိဆောင်ပွဲမကြအောင်ပဲနေဖို့ပဲကျွန်တော်တို့ကလိုတယ်လို့ပဲကျွန်တော်တို့ကမြင်တယ်အဲ့ဒါတော့ကျွန်တော်ဘက်ကတော့အခိုင်အမာပြောလို့ရတယ်ဆောင်ပွဲကထက်စစ်တာအကြီးကျယ်စစ်နေတာကုစားကျွန်တော်ကတော့ဆောင်ပွဲမကြအောင်နေတယ်အားလုံးမကြအောင်လည်းနေကြတယ်အဲ့ဒါတော့ကျွန်တော်တို့ကပြတ်သားတယ်ပြတ်တယ်အကိစ္စမှာတော့စဝါဒီလည်းမခောက်ဘူးဘာလည်းဘာမှသွားပြီးအောက်ချုပ်မှလည်းမဟုတ်ဘူးနောက်ဆုံးပြောချင်တာကတော့ခိစက်စက်မှာမြန်မာပြည်သူလူထုကတာဝန်ကြီးတယ်ဗျတာဝန်မကြီးတာကစစ်တပ်နဲ့နိုင်ငံရေးသမားတွေတာဝန်မကြီးတာနောက်တစ်ခုတာဝန်ကြီးတာကတော့ခုနပြောတဲ့မီဒီယာတချို့အကုန်လုံးတော့မဟုတ်ဘူးမီဒီယာတချို့ကတာဝန်ကြီးတယ်မီဒီယာလုံသားတချို့ကတာဝန်ကြီးတယ်မြန်မာပြည်အပြောင်းလဲအတိုင်းမှာ68ပဲကြီးကြီး62ပဲကြီးကြီးအခု2017ပဲကြီးကြီးပြည်သူတွေကအမြဲတမ်းတာဝန်ကြီးတယ်အောက်ကပဲခံပေးရတယ်မီဒီယာကလည်းတာဝန်ကြုံစူးစမ်းပြီးတဲ့မီဒီယာလုံသားတွေအများကြီးရှိတယ်အဲ့ဒါတော့အသိမပြုဖို့လိုတယ်လို့ကျွန်တော်တော့ထင်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ ARD ပါဝင်အားလုံးက credibility ရှိတဲ့ media တွေဒီနေ့ဒီကျွန်တော်တို့လာဖတ်တဲ့ပြည်သက်ကအပြည့်ပဲလေ။ဒါကြောင့်လည်း RFA လည်းရှိမှာပဲ VO လည်းရှိတာပဲ BBC လည်းအရန်ကောင်းတာပဲ။ဒါပေမဲ့ပြည်သက်တွေက very diverse ဖြစ်တယ်။သူတို့ media ကိုပို့ပြီးတန်ဖိုးထားလာတယ်။ information ကိုပို့တန်ဖိုးထားလာတယ်။အဲ့ဒီမှာပဲ information အမှားတွေလုံနေတဲ့ media တွေလည်းအများကြီးပေါ်လာတယ်။ခုနောက်ပိုင်းမှာအများကြီးပဲတကယ်နှေးစင်တဲ့မြမဟုတ်တဲ့သတင်းတွေကိုလွှင့်နေတဲ့ media တွေအများကြီးပဲပြန်ကြည့်ပါအဲ့ဒါမီဒီယာလောကထွန်းကားတာလည်းမဟုတ်ပါဘူးအဲ့ဒါမီဒီယာလောကဆုတ်ယုတ်တာဖြစ်တယ်အဲ့တော့ကျွန်တော်တို့အဲ့ဒီကြားထဲမှာ balance လုပ်ရတာကျွန်တော်တို့ရဲ့ဘဝတစ်ခုပဲဆိုတော့အဲ့ဒါကခက်ခဲပါလေ
ဟုတ်ကဲ
့ဦးဇေဝင်းလည်းလုပ်ရတူခက်ခဲပါလေ
ဦးဇေဝင်းအဲ့ဒါထောက်ပံ့ပေးတဲ့လူတွေမီဒီယာတွေရည်ရည်အတွက်ထောက်ပံ့တဲ့လူတွေရဲ့ဥစ္စာလွှမ်းမိုးမှုကိုမီဒီယာတွေအနေနဲ့ editorially သူတွေရဲ့လွှမ်းမိုးမှုကိုဖယ်နိုင်ဖို့ဘယ်လိုကြိုးစားကြလဲဘယ်လိုခင်မျိုးတွန်းကြလဲလောလောဆယ်ပါဆိုတော့ပြောပါဦးခင်ဗျာ
โอเค2021ဒီ February တရက်နေ့ကစလို့ပေါ့ကျွန်တော်တို့ရဲ့ဒီဟိုပါ income business ကနေပြီးတော့ရတဲ့ income ကလောက0ဖြစ်သွားတယ်ဗာဘယ်လိုလဲဆိုတော့စစ်တပ်ကကျွန်တော်တို့ဟိုပိတ်လိုက်တဲ့အခါကျတော့ကြောင်ညာရှင်တွေကမလာတော့ဘူးပေါ့နော်ငွေမရတော့အဲ့တော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ကအရင် model ပြန်လာဖြစ်တယ်အဲဒိုနာပေါ်မိတီတဲ့ဟာလာဖြစ်တာပေါ့သို့တော့ကျွန်တော်တို့ကဘယ်လိုခြေနေမှာပဲမစို့ independent ဖြစ်အောင် editorial ရ independent editorial ရ independent ဖြစ်တယ်ဆိုတာကတော့ဟိုအပြင်ကနေပြီးတော့ influence မလုပ်တာဒါအပြင်ကျွန်တော်ဟိုစူးစမ်းတာပေါ့ဒီကျွန်တော်ဘယ်လောက်လုံနိုင်လဲကျွန်တော်တို့ဘယ်လောက်လုံနိုင်လဲတော့မပြောတတ်ပါဘူးဒါတော့ပိသက်ပေါ်မှာပဲမူတည်ပါကိုစူးစမ်းတာကိုယ့်ရဲ့အစွဲတွေကိုယ့်ရဲ့လိုချင်တဲ့အပိုင်းတွေဟိုပါတတင်းမှာမလို့ရင်မလို့လို့ဖြစ်အောင်ကြိုးစားတယ် editorial ရတော့ကျွန်တော်တို့ကပဲရှိတယ်သိကြတယ်အဲဟိုဆိုစစ်အနာဒိန်းတာကိုလက်မခံဘူးလူခွင့်ရေးတို့ဟို gender တို့ကျွန်တော်တို့အလေးထားတယ်စသဖြင့်ပေါ့နော်ဒီလူမျိုးတွေရှိတဲ့အခါကျသွားတယ်အဲ့တော့ international donor လည်းအဲ့ဒီလူပါပဲကျွန်တော်တို့စဉ်းစားတဲ့အပိုင်းမှာဒီတိုင်းမှာပဲသူကနေပြီးတော့ဒါလုတ်ပါဒါလုတ်ပါလို့ဆိုရင်တော့ကျွန်တော်တို့ပြဿနာရှိတယ်လေဘာဖြစ်လို့ဟိုဟိုအဲ့လိုလုတ်ချင်မှာတော့ဟိုတခြားလုပ်ငန်းပဲလုတ်တော့မှာပေါ့ဒီတဲ့အလုပ်ဟိုလောက်ရတာကကိုကုတ်ကူရက်တီရတဲ့ဟာကဟိုတည်နှမှုဖြစ်စီတာပဲလေအဲ့ဒါကလည်းကိုကုတ်ကူဆိုတေဘူးတယောက်တည်းမဟုတ်ပါဘူးတည်ငန်းမှာတင်းမှာကျွန်တော်တို့တွေโอเคဒါကိုတို့ယုံကြည်တယ်ဒီလူတွေသွားကြမယ်ဆိုတဲ့ဟာနောက်ပြီးတော့ဖြစ်မှန်ကိုတည်ဂျာနယ်လစ်ဇန်ရဲ့အဲကျွန်တော်တို့ကဘလို့ပဲဟို editorial ရှိနေပြီမဲ့အမှန်တရားကိုဥတည်တဲ့ဟာကဂျာနယ်လစ်ဇန်ရဲ့အခြေခံပါပဲအဲ့ဒါကမှကျွန်တော်တို့ကိုယ့်လုပ်ကိုယ်ကိုစူးစမ်းပြီးတော့လုပ်တဲ့သဘောပါပဲခင်ဗျ
ဟုတ်ကဲ့ခင်ဗျာအရာဒီအဒီတာချုပ်ဦးအောင်သောမြစီမမန်နေဂျင်းအဒီတာဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာမီဒီယာလော့ဂ်ကိုဖွံ့ဖြိုးအောင်ကြိုးပမ်းလှုပ်ဆောင်နိုင်ကြပါစေမြန်မာနိုင်ငံလူအဖွဲ့အစည်းကိုပို့ပြီးမီဒီယာနဲ့အထောက်အပံ့ပေးနိုင်ကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ
โอเคเจซุติมา
เจซุบาเจซุบาเสียเจซุง่ายติมาเจซุง่ายติมาเจซุโกเซง
โอเคบายบาย
အခုတော့လူမှုရှုခင်းကိုမကြည့်မီစီးပွားရေးပဲလက်အောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းသတင်းဌာနအတော်များများလိုင်စင်ပိတ်သိမ်းခံရသလိုစီးပွားရေးလုပ်လို့မရတဲ့အခြေအနေတွေဖြစ်သွားပါတယ်ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့ကတော့နိုင်ငံရေးအခင်းချင်းအသစ်တစ်ခုမှာလုပ်ငန်းရေရှည်ရည်တည်နိုင်ရေးအတွက်နီလာသစ်ရှာဆောင်ရွက်နေကြပါတယ်ဒီသတင်းပတ်စီးပွားရေးစီစဉ်မှာမတ်သိန်ကြီးထိုက်တင်ပြထားပါတယ
် မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဆုံးဖြစ်နေပြီးနိုင်ငံပေါင်း180တင်းမှာအဆင့်181မှာရှိတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့2024ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်ကပြီးခဲ့တဲ့2023နဲ့ရှင်ရင်အဆင့်20တက်လာခဲ့ပေမဲ့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတစ်ခုဖြစ်နေစေပါမေလ3ရက်နေ့ချရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က
Around the world, media workers are risking their lives trying to bring us news on everything from war to democracy.
စပွဲရီကနေဒီမိုကရေစီအထိသတင်းတွေဖော်ပြနိုင်ရေးကမ္ဘာတဝန်းကမီဒီယာလုပ်သားတွေဟာအသက်ဆုံးဆောင်ရွက်နေကြပါတယ်လို့သူကပြောခဲ့တာပါ
The United Nations recognizes the invaluable work of journalists and media professionals.
လူတို့အတွက်သတင်းတွေအသိပေးထိတွေ့မှုရှိအောင်ဆောင်ရွက်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာနယ်ပယ်ကပုဂ္ဂိုလ်တွေရဲ့တန်ဖိုးမဖြန့်နိုင်တဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကအသိမှတ်ပြုပါတယ်။အချက်လက်မှန်တွေမရှိဘဲမဟုတ်မမှန်သတင်းတွေလောက်ချန်သတင်းတွေကိုတိုက်ပြမှာမဟုတ်ပါဘူး။တာဝန်ယူမှုတာဝန်ခံမှုမရှိရင်ခိုင်မာဘာဒတွေလည်းဖြစ်လာမှာမဟုတ်ပါဘူး။သတင်းလွတ်လပ်ခွင့်မရှိရင်ဘလို့လွတ်လပ်ခွင့်မှရှိမှာမဟုတ်ပါဘူး။သတင်းလွတ်လပ်ခွင့်ဟာညှင်းပယ်လို့မရတဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့တာပါ။2024ခုနှစ်အတွင်းကမ္ဘာမှာမီဒီယာသမားတွေအတွက်အန်တီအများဆုံးနိုင်ငံ၁၀ခုထဲမှာအာရှနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံလည်းပါဝင်တယ်လို့ RSF ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းကသတင်းသမားတွေဟာလုပ်ငန်းခွင်လုံခြုံရေးအတွက်စိုးရိမ်ချမ်းရသလိုတစ်ဖက်မှာလည်းသတင်းလုပ်ငန်းလဲပတ်ဖို့ငွေကြေးအရင်းအမြစ်ကလည်းရှာပလာတယ်လို့ပြည်တွင်းသတင်းဌာနတွေကပြောကြပါတယ်။ဆရာနာသိမ့်မှုမတိုင်ခင်ကတော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေထံကအကြောညာနောက်သတင်းထုတ်လုပ်ရောင်းချမှုတွေကနေရတဲ့ဝင်ငွေနဲ့လုပ်ငန်းလဲပတ်နိုင်ခဲ့တယ်လို့ညီလက်အတန်းသတင်းဌာနရဲ့တီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းက VOE ကိုပြောပါတယ
်ပြဿနာကဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစီးပွားရေးလုပ်ငန်းရှင်တွေကကြောညာပြောဖို့မပြောနဲ့ကျွန်တော်တို့တစ်ဖက်တစ်လမ်းကငွေကြေးထောက်ပံ့နေဆိုရင်တော့တို့မှာအရန်အနေရှိသွားတဲ့အခါမှာလုံးဝဒီပြည်တွင်းတွေကရတဲ့ income ကဘာမှမရှိတော့ဘူးအဲ့ဒီအပြင်ကို sanction မှာပါသွားတဲ့အခါမှာ monetization ကလုံးဝမရအောင်ကျွန်တော်တို့ဆိုရင် monetization လည်းမရအောင်ဒီလိုရက်တည်ရတယ
်ဒါပေမဲ့အဆင့်အနာတင်းလိုက်ချိန်မှာတော့ပြည်တွင်းကရတဲ့အဓိကဝင်ငွေအလုံးရက်ဆိုင်သွားခဲ့တယ်လို့သူကပြောပါတယ်အဲ့ဒီအချိန်မှာတော့ YouTube နဲ့ Facebook တို့လိုလူမှုကွန်ရက်မီဒီယာတွေမှာသတင်းတွေတင်လာဆောင်ရလာတဲ့ငွေကြေးနောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီမံကိန်းရန်ပုံငွေနဲ့လုပ်ငန်းကိုလက်ပတ်ရတယ်လို့သူကပြောပါတယ
်အဓိကတော့ဟိုပါပေါ့အပြိုင်ဆိုင်ဖြစ်လာတာပေါ့နော်ဒီရင်တော့လို့ဆိုရင်တော့ကွန်ပျူတာနဲ့ကိုဆိုရင်တော့ဈေးကွက်မှာရန်ကြီးဟိုရှင်စရာတိတ်မရှိဘူးကျွန်တော်တို့ base လုပ်ထားတဲ့မြို့နယ်ခရိုင်တိုင်းမှာတော့ကိုပဲရှိတာဟိုကตัวมีเดียရဲ့ဒီไอ้ data ရဲ့ဟိုဟာဟိုဆရာတဆူလို့ပေါ့เนาะตั้วလို့ရကောင်းရတာပေါ့အဲအကုန်လုံးဖွဲ့စည်းပုံလည်းပြည့်စည်သွားတယ်အကုန်လုံးဒီလောက်ကန်ရတဲ့လုပ်ငန်း procedure တွေလည်းပြောင်းသွားတဲ့အခါမှာအဲ့ဒါကျွန်တော်တို့အတွက်အရင်ကြီးမားတဲ့စိတ်ခေါ်မှုဖြစ်လာတယ်အဲ့တော့ဘာဖြစ်လဲဆိုရင်ဒီ grant ပေးတယ်အဖွဲ့အစည်းတွေနဲ့ကြပြန်တော့လဲ competition တော့ပြိုင်ဆိုင်ရတာရှိတယ်အပြိုင်ဆိုင်နေရှိတယ်အပြိုင်ဆိုင်နေမှာကျွန်တော်တို့ကဒီနံပါတ်1တော့ကျွန်တော်တို့အပြိုင်ဆိုင်ကိုအရင်ကြီးဟိုဟိုဟာလေအရင်ကြီးချောမွေးနေအောင် proposal မရေးတတ်ဘူးကျွန်တော်တို့လုံနိုင်တာဟိုပဲကျွန်တော်တို့သွားတယ်ကျွန်တော်တို့မလုံနိုင်တဲ့ဟာကိုကျွန်တော်တို့မရေးနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာတော့ဟို proposal ရေးတိုင်းချုံပါလေ
လူမှုကွန်ရက်မီဒီယာတွေကရတဲ့ဝင်ငွေကလည်းစာဖတ်သူအရေးအတွက်ပုံမူတည်ပြီးရတာကြောင့်ဒေတာအခြေစိုက်သတင်းဌာနတွေအတွက်အခက်အခဲတစ်ခုဖြစ်ရပါတယ်သတင်းမီဒီယာတွေဝင်ငွေရလန်းရော့လာတာကြောင့်မြန်မာသတင်းသမားတွေကတော့အရင်ကလစာမျိုးခန်းစားခွင့်မျိုးအခုချိန်မှာအပြည့်အဝရဖို့အလို့အကန့်အာမခံချက်ရှိဖို့ကလည်းမရင်မယားဖြစ်နေပါတယ်။အရင်ကပေးတဲ့လစာရဲ့ထက်ဝက်လောက်တိရှော့ကြရတဲ့အခြေအနေလို့လဲကိုစလိုင်းကောင်းမြတ်မင်းကပြောပါတယ်
။အဲကျွန်တော်လည်းဒီကိုဗစ်ကာလမှာအလို့အနာခံလိုက်ရတဲ့သတင်းတောက်ဖြစ်တဲ့ခါမှာကျွန်တော်လည်းလိုမျိုးကျွန်တော်သတင်းတောက်တွေကိုကျွန်တော်မခံစားကြည့်ချင်တဲ့ခါမှာကျွန်တော်တို့တောက်ခံလိုက်တယ်တောက်ခံပြီးတော့လာစာကိုကျွန်တော်တို့မူလာပေးတာတက်ဝက်ပဲရှော့ပေးနိုင်တယ်ပေါ့နော်အဲ့ဒီဟာနဲ့ပဲကျွန်တော်တို့ရည်တည်ရတာပေါ့
ဆီယနာတိမ်မှုနောက်ပိုင်းသတင်းထောက်တွေဖန်စီထိမ့်သိမ့်ခံရမှုသတင်းထောက်တွေအတန့်အတည်းကျုံ့တွေ့ရမှုတွေအပြင်လုပ်ငန်းလည်ပတ်ဖို့အတွက်ပါဝင်ငွေအရှင်းမြစ်ဆုံးရှုံးလာပေမဲ့လုပ်ငန်းပုံမှန်လည်ပတ်နိုင်ဖို့သတင်းသမားတွေနှီးလန့်ရှာကြပါတယ်မြေလအတန်သတင်းဌာနအေဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကတော့သူတို့သတင်းဌာနလက်ပတ်ရေးအတွက်နီလန်ပေါင်းစုံနဲ့ကြိုးပမ်းနေတယ်လို့ VOE ကိုအခုလို့ပြောပါတယ်ရှင
်ဒီ organization structure ကိုကောင်းတည်ဆောက်မယ်ပြီးရင်ဒီလိုမျိုးဒီနိုင်ငံတကာဖွဲ့စည်းတွေနဲ့စကားပြောပြီးတော့ကျွန်တော်တို့ကြားနိုင်တဲ့ opportunity တွေသူတို့ရှိရာရအောင်အခွင့်အလမ်းတွေကျွန်တော်တို့ရအောင်ကျွန်တော်တို့စူးစမ်းမယ်စူးစမ်းဖို့အဓိကတော့ကျွန်တော်တို့ရဲ့သတင်း quality ပေါ့နော်သတင်းထုတ်လွှင့်မှုပိုင်းကိုအဓိကကျွန်တော်တို့ကကောင်းကောင်းလုပ်နိုင်မယ်ပြီးရင် organization နဲ့ပတ်သက်တဲ့ development တွေကိုကောင်းကောင်းလုပ်နိုင်မယ်ဆိုလို့ရှိရင်တော့နောက်အနာဂတ်မှာကျွန်တော်တို့ဒီထက်ပိုပြီးတော့အခွင့်အရေးရနိုင်တယ်လို့ကျွန်တော်တို့သတ်စားထားတဲ့အတွက်အဲ့ဟာကိုတော့ပြင်ဆင်ထားတယ်ပေါ့နော်
မတ်တင်ထားရဲ့စီးပွားရေးအစီအစဉ်မှာအခုတော့လူမှုရှုခေအစီအစဉ်ကိုဆက်ချက်ပါလေအမေရိကန်ပြည်တော်စုမှာလိုအပ်လာရင်နိုင်ငံသားတွေစစ်မှုထမ်းဖို့ဘယ်လိုစနစ်ကိုကျင့်သုံးပါသလဲတပ်သားစစ်တွေပုံမှန်ဘယ်လိုစုဆောင်သလဲဆိုတာအမေရိကန်စစ်တပ်မှာတပ်သားစစ်စုဆောင်ရေးလက်ရှိတာဝန်ယူထားသူပထမတန်းတက်ချက်ကြီးဦးကိုကိုပိုက်စိုးကျော်နဲ့မဆုမြတ်မွန်မင်းမြန်ပြီးလူမှုရှုခေအစီအစဉ်မှာခုလိုတင်ပြထားပါလေ
အမေရိကန်ပြည်တော်စုမှာလိုအပ်လာရင်စစ်မှုထမ်းရမယ့်စနစ်အရာဒီအသက်18နှစ်ကနေ25နှစ်အရွယ်အမျိုးသားတိုင်း Selective Service မှာ Register လုပ်စာရင်းပေးထားရပါတယ်။ဥပဒေအရဒီအမေရိကန်နိုင်ငံသားတွေနဲ့နိုင်ငံထဲမှာအခြေချနေထိုင်နေသူတိုင်းမဖြစ်မနေ Selective Service Register လုပ်စာရင်းပေးထားဖို့လိုပါတယ်။အခုလိုမျိုးစာရင်းပေးထားရတယ်ဆိုပေမဲ့အမေရိကန်စစ်တပ်ထဲကိုဝင်ထားရတာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့အမေရိကန်စစ်တပ်မှာဒီလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရက်တက်ချက်ကြီးဦးကိုကိုပိုင်စိုးကျော်နဲ့မေးမြန်းထားပါရှင်
။ So Selective Service ဆိုတာဟိုအသက် session နှစ်ကနေ25နှစ်အတွင်းကိုနိုင်ငံသားတောင်မှ green card holder ကို common register လုပ်ရတယ်။တကယ်လို့တစ်ခုခုအရေးပေါ်ဖြစ်လာလို့ရှိရင်သူတို့ draft လုပ်ဖို့အတွက်ဒါပေမဲ့သူတို့ register လုပ်ထားပေမဲ့လည်းအခုလက်ရှိမပါပဲဖြစ်လာသူတို့ချက်ချင်းခေါ်ဝါလို့တော့မရဘူး။Congress တို့ဘာလို့အနီး approve လုပ်ပေးရအောင်လဲ။နောက်ဆုံးသူတို့ draft လုပ်သွားတာ BNM စစ်ပွဲတော့ draft လုပ်သွားတယ်။အဲ့နောက်ပိုင်းမှာသူတို့ selective service တွေပါလုပ်ပြီး registration number လေးပဲထည့်ရတယ်ပြည်တော်။အမျိုးသမီးတွေကိုလည်းသူတို့ selective service တော့ဖို့တော့အခုပြောနေကြတယ်။အခုလက်ရှိကတော့အမျိုးသားတွေပဲလုပ်သွားတယ်။
ဒီ selective service ထဲမှာ register လုပ်ထားတာကဒါစစ်ထဲဝင်ထားရတာမဟုတ်ဘူးဆိုတာကိုသိစားအောင်ရောဘယ်လိုလုပ်တယ်ဆိုတာနည်းနည်းဟိုပို့ပြီးတော့ရှင်းပြပါလားဆောစောကတော့ဒီ Congress ရဲ့ဥစားပေါ့နော်စုံဖြတ်ချက်အတည်ပြုချက်ယူပြီးတော့မှခေါ်လို့ရတယ်ဆိုတာနည်းနည်းရှင်းတယ်ဒါပေမဲ့အဲ့ဒါကိုဟိုအခြေအတဝင်ပြန်ပြီးဟိုရှင်းပြပေးပါရှင
်းတကယ်တမ်းစစ်ဖြစ်လာလို့ရှိရင်ပထမဆုံးသူတို့ဟိုကျွန်တော်တို့စစ်သွားတိုက်ရမှာကျွန်တော် active duty ဆိုတဲ့4 time တမားရရင်ပတ်တိုက်ရမယ်တော်တယ်လို့မှသူတို့မလောက်ဘူးဆိုလို့ရှိရင် Army Reserve နဲ့ National Guard ဆိုတဲ့အရင်တပ်ဖွဲ့ရှိတယ်ကွာ။အဲဒီတပ်ဖွဲ့တွေကမှမလုံလောက်သေးဘူးဆိုရင် Inactive Reserve ဆိုတဲ့တပ်ဖွဲ့တစ်သက်ရှိတယ်။စစ်တပ်တွေဝင်လို့ရှိရင်ဥပမာသူတို့ကစာချုပ်နှစ်တင်နေရှိတယ်။ဥပမာ၄နှစ်စာချုပ်ချုပ်တယ်ထားလိုက်၄နှစ်စာချုပ်ချုပ်တယ်ဆိုအားလုံးပေါင်း၈နှစ်ဖြစ်သွားတယ်။ကျန်တဲ့၄နှစ်ကိုသူတို့က Inactive Reserve ဆိုတဲ့သူတို့နာမည်လေးတွေကစီးရင်ထဲမှာပါနေတယ်။သူတို့အရင်ဆုံးပြန်ခေါ်မယ်သူတို့အတွက်ကစစ်တပ်နဲ့ပတ်သက်ပြီးဘာမှလုပ်စရာမလိုဘူးပဲသူတို့ကနာမည်တွေကတော့စစ် list ထဲမှာရှိနေပါလိမ့်မယ်သူမှ3နှစ်ချုပ်တယ်လို့ဆိုရင် channel 5နှစ်ကသူ့နာမည်က list ထဲမှာရှိနေတယ်တခုခုဖြစ်လာရင်သူတို့ပထမဆုံးခေါ်မယ်နောက်ဆုံးဘလူးတွေမလုံလောက်ဘူးဆိုတော့မှ selective service တွေအတူတူသူတို့ပြန်ပြီးတော့ CCV ခေါ်လို့ Congress တို့ဘာလို့ကပြန်ပြီးဆုံးခဲ့ရမှာ
ကျတော့တော့အရေးပေါ်အခြေအနေပေါ်လေးတိုင်းပြည်မှာဒီစစ်ဖြစ်လာတော့မှဒီလိုလိုအပ်လို့ရှိရင်ခေါ်နိုင်ဖို့ပြင်ဆင်ထားတဲ့စနစ်ပေါ်လေးဆိုတော့အမေရိကန်ပြည်ထောင်စုမှာဒီပုံမှန်အားဖြင့်ရောဒီတပ်သားစုဆောင်ရေးကိုဘယ်လိုမျိုးလုပ်တယ်လဲဆိုတာကိုရှင်းပြပါလားရှင်
ကျွန်တော်တို့တပ်သားစုဆောင်ရေးအတွက်ကိုကျွန်တော်တို့ပုံမှန်စစ်တပ်ထဲမှာအာမီထဲမှာရှိရလူတွေကိုသူတို့ကပထမဆုံးလူရွေးတယ်ရွေးပြီးတော့သူတို့ဟေ့နင်တို့စစ်သားစုဆောင်ရေးထက်မှာ၃နှစ်သွားလောက်ရမယ်၃နှစ်သွားလုံးနေရင်ကြိုက်ခဲ့လို့ရှိရင်တရားဝဲပေါ့နော်ဖောင်းမင်းတဲ့အလုပ်အနေနဲ့ဆက်ပြီးတော့သူအလုပ်ကိုပြောင်းနိုင်လို့ရတယ်ပုံမှန်အားဖြင့်တော့တိုင်ဝမ်မပြောင်းမနေတော့ဖြစ်ပဲလို့ကြားပြီးတော့သူ့အလုပ်သူပြန်သွားတယ်။ကျွန်တော်တို့မျိုးတွေတိုင်းမှာ recruiting station ဆိုတာရှိတယ်။အဲ့တော့ recruiting station ကနေပြီးတော့တချို့စစ်တပ်တဲ့ဝင်ကြီးနေတူတွေကတိုက်ရိုက်ကျွန်တော်တို့စီလာမေးတာရှိတယ်။ကျွန်တော်တို့ website ရှိတယ် website ထဲမှာသူတို့ information တွေထည့်လိုက်တယ်။အဲ့ဒါကျွန်တော်တို့ကဖုန်းခေါ်ပြီးတော့ဟေးပါရီသိချင်တယ်ပါညာသူတို့ပြန်မေးရမှာရှိတယ်။အဲ့လိုမျိုးမှမလုပ်တော့ပဲကျွန်တော်တို့ကအမြဲတမ်းခေါ်နေရတဲ့အတွက်ကျွန်တော် ကျောင်းဒီပါလေးသွားပြီးတော့ library crew လောက်ရအောင်ရှိနေတချို့တွေကစစ်တပ်အကြောင်းကိုသိချာမသိကြဘူးအဲ့တော့သူတို့ benefit တွေကျောင်းတက်တဲ့ benefit ရှိတဲ့အကောင်လုံးပြန်ပြီးရှင်းပြပြီးတော့ကျောင်းသားတွေပြန်ပြီးပြောပြပြရပေါ့ကျောင်းသားတွေ18မိနစ်ကနေစာရေးဝင်လို့ရတယ်18ကနေပြီးတော့ session နေမတည်သေးတဲ့လူဆိုရင်မိဘသဘောတူညီချက်ရှိတော့မှဝင်လို့ရတော့
အခုရှင်းပြခဲ့တယ်လို့ဆိုရင်တော့ဒီမှာကဒီလှလှလာလာပေါ့နော်ဒီစစ်သေးဝင်ကျင်လာအောင်လို့စီယုံရတာမျိုးဆိုတဲ့အခါကျတော့အကိုရိုက်ဒီအခုလောလောဆယ်မှာစစ်သားစစ်သားရေးဒီအရာရှိတယောက်အနေနဲ့ပေါ့နော်ဒီတပ်သားသစ်တွေဟိုရအောင်လို့စူးစမ်းရတာကရောလွယ်လားရှင
့်ဒီတော့နေရာပေါ်တော့မူတည်တယ်ကျွန်တော်အခုလောဆယ်ဂျိုးရစ်မှာနေနေတော့အပိတ်အရင်တော့အလွယ်ကြီးတော့မဟုတ်ဘူးခင်ဗျာသူတို့လောဆယ်ဂျိုးရစ်ကလည်းကျွန်တော်ပမာတီအရမျိုးပဲစစ်သားဆိုရင်ပြည်ပြီးမကြိုက်ကောင်းဆိုတာမျိုးရှင်နေကြတယ်အဲ့တော့ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးဒီမှာစစ်တပ်တဲ့ဝင်လာလို့ရှိရင်မိဘနဲ့တွေ့လို့ရပါတယ်စစ်တပ်တဲ့ပြန်ထွက်လာလို့ရှိရင်အကြောင်းတက်လို့ရတယ်စစ်တပ်ထံမှလည်းအကြောင်းတက်လို့ရတယ်အဲ့လိုအကုန်လုံးရှင်းပြရတယ်တခါတည်းကျရင်ခလေးတွေ18မိနစ်ပဲဆိုရင်သူတို့မိဘတွေကပြေးမဝင်ကြဘူးအဲ့မိဘတွေကိုကိုယ်တိုင်ပါပြီးတော့ရှင်းပြရပါတယ်အဲ့
တော့ဟိုကိုယ်သဘောနဲ့ကိုပေါ့နော်စစ်သေးဝင်ကျင်တဲ့သူမျိုးဆိုရင်ရောဘယ်လိုမျိုးစစ်စစ်လက်ခံနေဆိုတဲ့ process ကိုလည်းရှင်းပြပါလား
ကိုကဝင်ကျင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့ပါပြီးတော့ပြောပြရတဲ့လူပဲဖြစ်ဖြစ်ပထမဆုံးအစင်ကသူတို့ရေးပြေးစာမွေးဖြစ်ရတယ်ခင်ဗျာဒီပြေးစာမွေးကိုအောင်တော့မှသူတို့အလုပ်ယူရပါမယ်အလုပ်ယူပြီးတဲ့ခါကျတော့သူတို့ကြိုက်တဲ့အလုပ်တွေကိုရှိပါတယ်ယူပြီးလို့ရှိရင်သူတို့ပထမဆုံးစေးစေးရပါတယ်စေးစေးပြီးအောင်ပြီးတော့မှသူတို့စစ်တက်ကဲကိုဝင်ဖို့စာချုပ်တွေပါတယ်မှတ်မှတ်ထိုးပါတယ်မှတ်မှတ်ထိုးပြီးတော့လည်းချက်ချင်းတွားရမှာပေါ့သူတို့ယူတဲ့အလုပ်ပုံကိုဒီတော့တင်တဲ့ပေတော့စာပွင့်နေပုံကနာဆောင်ပါပါခင်ဗျာ
ဆိုတော့ဆိုပြောတဲ့ဥစားဟိုအလုပ်ကိုကြိုက်တဲ့အလုပ်ကိုရွေးရတယ်ဆိုတာဘယ်လိုမျိုးလဲအဲ့ဒါကိုလည်းထပ်ပြောနည်းနည်းရှင်းပြပါလား
အလုပ်ကအားလုံးကကျွန်တော်တို့စီမံအလုပ်ပေါင်း150ကျော်လောက်ရှိတယ်အပြင်မှာရှိတဲ့အလုပ်မျိုးတွေအကုန်လုံးဒီပါစစ်တပ်ထဲမှာလည်းရှိတယ် mechanic logistics supply human resource to finance တို့အကုန်ရှိတယ်ခင်ဗျာသူတို့စာဝတ်ဖြည်ပြီးဖြည်ရတဲ့အမှတ်ပုံတည်ပြီးတော့သူတို့အဲ့အလုပ်တွေကကျွန်တော် list ထဲမှာပေါ်လာတယ်ပေါ်လာတဲ့ထဲမှာမှသူကြိုက်တဲ့အလုပ်ကိုရေးချက်ပဲရှိတယ်အ
ဲ့လိုမျိုးပေါ့နော်ဒီတပ်သားစုဆောင်ရေးရနေပြီးတော့ပါစစ်ထဲရောက်လာပြီးဆိုရင်ဒီဟိုစတာတတတတရားအနေနဲ့ပေါ့နော်ဒီကေဘယ်ဆင့်မြေပြင်မှာဒီတိုက်ခိုက်နိုင်အောင်အသင့်ဖြစ်တဲ့အခြေအနေထိရောက်အောင်ရောဘယ်လောက်ကြောင်တင်နန်းတွေတက်ရလဲရှင
့်တင်နန်းကနှစ်ဆင့်ရှိတယ်ပထမဆုံးအဆင့်က basic training လို့ခေါ်တယ် basic training ကစတာတရားဖြစ်လာဖို့လိုအပ်တာအကုန်လုံးပြည့်ပါတယ်သူက6ဘတ်နဲ့4ရက်အပေါ့7ဘတ်လောက်ကြာတယ်ဗျာသူကနှစ်ဘလို့ပြည့်လဲလက်ပြပုံဘလို့ပြည့်လဲရှိတယ်မြဟာအကုန်လုံးဟိုကောင်းဆောင်ကောင်းတရားဖြစ်လာဖို့ပါအကုန်လုံးတက်ပြည့်ရဲ့အဲ့ဒါအဲ့ကျေပပီတော့လို့ရှိ job training advanced training ဆိုတာရှိတယ်။ advanced training ကျတော့ကိုရွေးချယ်လိုက်တဲ့အလုပ်ပုံကိုတည်ပြီးတော့အကုန်လုံးပြောင်းသင်ပေးတယ်။သိထားစရာလည်းမလိုဘူးပေါ့နော်။သူက mechanic အလုပ်ကိုရွေးတယ်ဒါပေမဲ့တခါမှအလုပ် mechanic အလုပ်တွေပါလည်းမလုပ်ဘူး။ကားတွေပါလည်းမပြင်ဘူးဆိုလို့ရှိရင်အစအဆုံးပြောင်းသင်ပေးတဲ့တုံ့ပြန်တာတကော။အဲ့ဒါတွေပြီးတော့လို့ရှိရင်တောင်ကျတဲ့နေရာကိုသူတို့လုပ်ပေးတယ်။အာတကယ်လို့ဥမာစနေပြင်းတွေပါလည်းမတော်ကြမှာကျွန်တော်တို့စီမှာ simulation ဆိုတဲ့ပုံစံမျိုးလေးနဲ့တင် training လေးတစ်ခုရှိတယ်ခင်ဗျအဲ့ unit စစ်တပ်ရေးတစ်ခုတိုင်းပေါ့နော်မတော်ကမှာသူတို့ကတော့တကူက4 hour California မှာရှိတယ်နောက်တကူက4 fork ဆိုရဲအားလို့ဇီယာနာမှာရှိတယ်တကယ်အပြင်မှာစစ်တိုင်းနေရပုံစံမျိုးပေါ့နော်ကိုယ့်ကိုတဲရီဆောက်ပြီးဟိုပနတ်ဆိုလို့ပနတ်အရှိမလေးစားရပါတယ်တတ်ထားပြီးတော့ဟိုဂျန်လူနဲ့တကယ်တိုက်တဲ့ပုံစံမျိုး simulation လုပ်ရတယ်အဲ့ဒါတွေအောင်ရတော့မှအဲ့တိုင်းနာ half simulation တော့ပါဘူးချီ
အမေရိကန်စစ်တပ်မှာလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရန်တက်ချက်ချင်းဥက္ကကိုပိုက်ဆိုးကျော်ဖြစ်ပါရဲ့ရှင်။အမေရိကန်မှာဒီစစ်ထဲရောက်ရင်လည်းဆက်လက်ပြင်ပြသင်ကြားနိုင်ဖို့ကိုယ်စိတ်ဝင်စားတဲ့အလုပ်တွေလုပ်နိုင်ဖို့အတွက်အခွင့်အလမ်းတွေရှိပါတယ်လို့ပြောပါရဲ့ရှင်။ကျွန်မဆု
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။ခုတော့ social media ပေါ်က10 minute သတင်းတိုလေးတွေအလဲရောက်လာပါပြီ။ပေရုနိုင်ငံကအသက်124နှစ်အရွယ်အဖိုးတစ်ယောက်ရဲ့မွေးနေ့ပွဲရေလွှမ်းနေတဲ့လမ်းကိုဖြတ်ကူးရကရေမာမျောသွားတဲ့ဘတ်စကားဘောကလူတွေကိုကဲညာနိုင်ငံမှာကဲခဲ့ရပုံလန်ဒန်မြို့တော်ကပိုးကောင်စားတောက်ဆိုင်စတဲ့သတင်းထုတ်လေးတွေကိုကြားကြမှာပါမအေးတန်တာကျော်ကတင်ပြထားပါတယ်
ကမ္ဘာအသက်ကြီးဆုံးလို့အခုနောက်ဆုံးပေါ်ထွက်လာတဲ့အဖို့အိုပဲဖြစ်ပါတယ်
Piru nanya elevai Indies Town de Andy Daga Apo Oye Mwini Wego Anawai Nuga Akanane Jimpa Bigewari Town Koya Pienima Mwipara Lo Dibu Yage Pio Pota Shiga Ata Dea Nesele Nishiwari Popo Mishiku Ga Dine Natao Nesele Dila Ebila Mawe Ata Dea Nesele Ne Pieto Age Lo Tuye Mwini Maro Tuye Pondu Ayoli Ne Mwini Kei Kwe Tu Yeda Ta Denden Lizen Boyene Senwegewari သူကအတီးပြုလို့ရခဲ့ပြီးသမျှအသက်ရှိတဲ့ကြီးတွေထဲမှာတော့အသက်အရှိဆုံးဖြစ်ပါတယ်ဖို့ဖို့မရှိဘူးကိုနှစ်ထောင်စကူကနေကမှပြီးလို့အစိုးရကတိရှိခဲ့တာဖြစ်ပြီးတော့သူ့ကိုအစိုးရမှတ်ပုံနေနဲ့အငြင်းစားလာစာပေးထားပါတယ်အခုလည်းဘိုးဝါရိတ်သမားနေနေတဲ့ဖို့ဖို့ကကမ္ဘာအသက်အရှိဆုံးပုဂ္ဂိုလ်ဖြစ်တဲ့ဆိုတာကိုဂင်းနဲ့စံချိန်မှတ်တမ်းဝင်ဖို့အတွက်ပြီးလို့နိုင်ငံအာဏာပိုင နှစ်နှစ်အထိနေသွားခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံအရှိချမ်းဒေသမှာရေတက်ခြင်းရေတက်ဖြစ်မောင်းတဲ့ဘတ်စကားတစ်စီးရေစင်းနဲ့မျောသွားတာမှာဘတ်စကားပေါ်ကသူတွေအသက်မသေးဘဲနဲ့လွတ်မြောက်ခဲ့ပါတယ်။နိုင်ရိုဘီမြို့စီမောင်းနေတဲ့ဘတ်စကားအေပီလာ6ရက်နေ့ကလမ်းမပေါ်မှာမြေကြီးတက်နေတာကိုအဖျက်ရေစင်းနဲ့ပါသွားတာပါ။ဘတ်စကားပေါ်လိုက်ပါတဲ့သူတွေကျိုးနဲ့ဆွဲပြီးတော့ကုန်းပေါ်တက်ခဲ့ရပါတယ်။လူထော်တော်များများလဲရေထဲတစ်ဝက်တစ်ပြက်မြုပ်နေတဲ့ဘတ်စကားခေါင်းမိုးပေါ်တက်ပြီးတော့ကဲတင်ခံရဖို့စောင့်နေတာကိုတွေ့ရပါတယ်။နောက်ဆုံးကားပေါ်ကလူ52ဦးလုံးဘေးကင်းတဲ့နေရာကိုရောက်နိုင်ခဲ့တာပါ။အရှေ့အာဖရိကဒေသမှာလွန်ခဲ့တဲ့6လအတွင်းစံချိန်တင်အောင်ရေကြီးခဲ့ပြီးတော့လူ10ဦးကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ကမ္ဘာမှာဥရရာသီပြောင်းလဲဖောက်ပြန်မှုတွေကြောင့်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေလည်းပိုပြီးဖြစ်ပေါ်နေတာတွေ့ရပါတယ်ရှင်။ကမ္ဘာမှာပထမဦးဆုံးပိုးကောင်ပွဲတဲ့စားတောက်ဆိုင်စားမြိန်ပိုးကောင်ရန်ဘတ်ဆိုတဲ့စားတောက်ဆိုင်လန်ဒန်မြို့တော်မှာဖွင့်လှစ်ထားပါ။Tobacco ka asa acho wae song po mwa ko thae pyo tong tha ba de.
People are often quite surprised at how meaty insects are, but
po mwa kaung ni ga atang lo phin ni da ko lu ri tor tor an aw cha yin lo. Yanbag sa taw sain ko pu re phwin tha de Leo Taylor ga pya ba de. Ti sa lo ya de po kaung ni de ma me myin ya de yee twei kaung ni le a mya ji shi ba de. Pye de kaung ma pa de atha dak ga a mae da taw taw sin the 50 ya ga no po mya pyo lo. Tan dak ga ro hin nu nwe dauk khwa yue the po mya de lo.ကျောင်းစီရင်တက်ကနိုးထက်ပူများပိုတက်စီရင်တက်ကလည်းငှပြောသည့်ထက်ပူများ B12 တက်ကအသားမာထက်ပူများလို့ဆိုပါတယ်ဒီဟင်းရည်တွေထုတ်လုပ်မှုကလည်းရာသီဥတုနဲ့ပတ်သက်ပြီးတော့သဟဇာတဖြစ်တဲ့လုပ်ငန်းစဉ်မှာမွေးမြူဖို့နေရာကလည်းတိတ်မြူအကောင်ကြီးမွေးမြူရေလို့လဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်မထွက်ပါဘူးဒါမဲ့လည်းပင်းရည်လိုမျိုးအားရှမှလူကြိုက်များတဲ့စားမင်ပိုးကောင်လေးတွေစားလေလည်းမရှိစားဖို့လည်းကြောက်တဲ့နောက်တိုင်းသားတွေဒီဟင်းရည်တွေကိုစားရအောင်လုပ်ဖို့ကတော့ခက်ခဲပါရဲ့အမေလည်းတဖြည်းဖြည်းနဲ့လာစားတဲ့သူတွေပုံများလာပြီးတော့ဒီစားလို့ရတဲ့ပိုးကောင်လေးတွေနဲ့ချက်ပြုတ်တာကဖွံ့ဖြိုးလာတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါရဲ့2023ခုနှစ်နဲ့2032ခုနှစ်ကြာမှာဒီလုပ်ငန်းက50နီးပါးဖွင့်ထွားလာမယ်လို့ခန့်မှန်းရပါတယ
် FOA ကိုစပို့လို့လည်းဆိုရင် bumis@foanews.com ကိုအီးမေးလ်နဲ့ပို့နိုင်တယ်လို့ FOA ရဲ့ Facebook ပတ်ဆက်ကြတာလည်းပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။အစ္စရေးရဲ့အပြစ်ခရယဆေးအကြံပြုချက်တွေကိုလက်ခံလိုက်ပြီးတော့ဟာမတ်စ်ကပြောပါတယ်။ကာတာဝန်ကြီးချုပ်နဲ့အစ်ဂျစ်ထော်လန်ရေးဝန်ကြီးတို့နဲ့တယ်လီဖုန်းဆက်ပြောဆိုချိန်တွင်ဟာမတ်စ်ခေါင်းဆောင်အစ်မင်ဟာနီယေအဲ့လိုပြောဆိုခဲ့တယ်လို့ဟာမတ်စ်ရဲ့တနင်္လာနေ့ထုတ်ပြန်ချက်ထဲမှာပြောထားတာပါ။အပြစ်ခတ်ရစဲပေးပြီးအပြန်လန်အနေနဲ့ဟာမတ်စ်လက်ထက်ကတစားကန်တွေလွတ်ပေးနိုင်အောင်အစ်ဂျစ်နိုင်ငံကာယိုမြို့ကအပြစ်ရရေးဆွေးနွေးပွဲမှာကြားဝင်ညှိနှိုင်းပေးနေသူတွေကြိုးပမ်းနေကြတာပါရာဖာမြို့မှာတော့အစ်ရွေးတက်တွေဝင်တက်ရဲ့အဲ့ဒီမှာခိုလုံနေတဲ့ထောင်ပေါင်းချီတဲ့ကလေးငယ်တွေအန်ရဇိုးတွေနဲ့ကြုံတွေ့ရနိုင်တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF အကြီးအကဲကတနင်္လာနေ့မှာသတိပေးလိုက်ပါတယ်ရာဖာမျိုးတဲကိုမြေပြင်ထိုးစစ်ဆင်နိုင်ခြင်းရှိတဲ့အတွက်တချို့အရက်ကပြည်သူတွေတိတ်ဆောင်ကြဖို့အစ္စရေးဘက်ကအမိန်ထွက်လာပြီးတဲ့နောက် UNICEF ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါရာဖာဟာဂါဇာဒေသတဲကပြေးစရာပြေးမရှိတော့တဲ့ကလေးတွေရဲ့မြို့ဖြစ်နေပါပြီလို့ UNICEF အမှုဆောင်ညွှန်ကြားမှု Catherine Russell ကပြောပါတယ်ရာဖာလိုပဲမြန်မာနိုင်ငံအတွင်းပဋိပက္ခတွေအတွင်းကအရက်သားပြည်သူတွေအတွက်လူသားချင်းစာနာကူညီမှုလိုအပ်ချက်တွေကြီးမားလာနေပြီးရန်ကုန်ငွေကြေးလိုအပ်ချက်ကြောင့်ကုညီးလုပ်ငန်းတွေကိုထိခိုက်စေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ခင်ဗျာ ပရင်းချင်းတို့ကတော့ဒါတော့ပါပဲခုတော့စီစဉ်ကိုအဆုံးသတ်ပြစီခင်ဗျဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လို့ရမှုကနန်းတော့မှာဗီအိုအမေရိကန်ရုပ်သံနဲ့မနေ့ပိုင်းစီစဉ်ကိုရေဒီယိုကလည်းလိုက်တော့မီတာ24 40နဲ့51လိုက်လမီတာ190ပြင်ဗီအိုရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတရက်ကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာပြည်သူပြည်သားအားလုံးဘေးကင်းကြပါစေကျွန်တော်တမောင်သားမှာ